Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်2014ခုနှစ်ဩဂတ်လ31ရက်နေ့တင်းနင်းခုနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 24 25 32 51နဲ့ line length meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်တာရှင်များရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ငိမ့်ချမ်းပ
ါကျမအေးသနာကြပါရှင်အီရန်နိုင်ငံမြောက်ပိုင်းမှာဂျီဟက်ဝါရီတွေစီးနှင်းခံရလို့နှစ်လကြာမြို့ထဲမှာစားရည်ရိတ်ခံတဲ့ဆေးဝါးပစ္စည်းရောနယ်လာနေပြီးတော့ပိတ်မိနေတဲ့သူတွေအတွက်အဲ့ဒီမြို့ကိုအီရတ်တပ်ဖွဲ့တွေဒီကနေ့ပဲထုတ်ဖောက်ဝင်ရောက်နိုင်ပြီလို့အရာရှိတွေကပြောပါတယ်အရှိလေပိုင်းကဂိုလန်ကုန်းမြင့်ဘော်တော်ကဒီအစ္စရေးထုတ်ထိန်ချုပ်တဲ့လေပိုင်နယ်ထဲကိုဝင်ရောက်လာတဲ့ Syria ပယ်ရင်တပ်ဒုံးရင်ကိုသူတို့ပစ်ချလိုက်တယ်လို့အစ္စရေးကဆိုပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့အတူဒေတာရင်းသတင်းတွေကိုလည်းဒီညပိုင်းမှာပြောပြပေးဖို့ရှိပါတယ်ကိုငိမ့်ချင်
။ဟုတ်ကဲ့ပါ။သတင်းတွေကြီးညာပြီးမှာတော့မြန်မာနိုင်ငံကအမျိုးသမီးတွေနိုင်ငံရေးမှာပါဝင်ပတ်သက်မှုနဲ့ပတ်သက်လို့
မနဲ့ကျမတို့အမျိုးသမီးတွေကဥမာကျမတို့ကဒေါ်အောင်ဆန်းစုကြည်လို့လေးစားအကြံရတဲ့အမျိုးသမီးကောင်းဆောင်တွေရှိရ။ဒါကျမတို့မြန်မာမျိုးသမီးတွေအတွက်တကယ်ကိုဟိုကံကောင်းတဲ့အရာတစ်ခု
မဝီဝီနုပြောသွားတာပါအကြောင်းစုံကိုတော့မြန်မာဒီမိုကရေစီရေးရခန်းဆွေးနွေးခန်းမှာနားဆင်ကြရမှာဖြစ်ပါတယ်သတင်းဆောင်ပါတဲ့မှာတော့ Ebola virus အကြောင်းတင်ပြပေးပါမယ်နောက်ပိုင်းမှာတော့မြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့မမိုးပြူတို့ကပြောပြပေးပါဦးခင်ဗျာ
အီရန်နိုင်ငံမြောက်ပိုင်းမှာဂျီဟက်ဝါရီတွေစီးနှင်းခံရလို့မျိုးနေလူတွေနှစ်လကြာပိတ်မိနေပြီးတော့စားရည်ရိတ်ခံတဲ့ဆေးဝါးပစ္စည်းတွေလည်းရော့ပါလာနေတဲ့အမာလီမျိုးကိုအီရတ်တပ်ဖွဲ့ဒီကနေ့ပဲထိုးဖောက်ဝင်ရောက်နိုင်ပြီလို့အရာရှိတွေကပြောပါတယ်။အမာလီမျိုးတဝိုက်မှာ ISIS Islamic နိုင်ငံတော်တပုံတွေကို American ကလေကြောင်းကစစ်ဆင်မှုလုပ်ခဲ့ပြီးတော့မျိုးရဲမှာပိတ်မိနေတဲ့တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပစ္စည်းတွေချပေးခဲ့တယ်လို့ American ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ American လေတပ်က Australia ပြင်သစ်နဲ့ Britain နိုင်ငံတို့ကလေယာဉ်တွေနဲ့အတူအကူအညီတွေချပေးခဲ့တယ်လို့ Pentagon စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူရေတပ်ဒုတိယဗိုလ်ချုပ်ကြီး John Kirby ကဆိုပါတယ်။အဲလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေချပေးဖို့လုပ်ငန်းကိုပံ့ပိုးတဲ့အနေနဲ့အနာဂတ် ISIS အကြမ်းဖက်သမားတွေကို American ကတခြားသူတွေနဲ့ပူးရဲစီစဉ်တဲ့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့လည်းဗိုလ်ချုပ်ကြီး Kirby ကပဲပြောပါတယ်Australia ကတော့ဒီ Islamic နိုင်ငံတော်စစ်သွေးကြွတွေကိုပြန်ပြီးတော့တိုက်ခိုက်နေတဲ့ Guards တပ်ဖွဲ့တွေကိုနိုင်ငံတကာကလက်နက်ထောက်ပံ့ရေးမှာသူတို့လည်းပါပြီလို့ဆိုပါတယ်။ Iraq ကအခြေအနေကလူသားမျိုးနွယ်ကိုထိခိုက်စေတဲ့ကပ်ဘေးဆိုးကြီးဖြစ်ပါတယ်လို့ Australia ဝန်ကြီးချုပ် Tony Abbott ကတင်းငရီနေကပဲပြောသွားတာပါ။ဂျာမနီပြည်ရင်းထောက်လှမ်းရေးအကြီးအကဲကတော့ ISIS တိုက်ခိုက်ရေးသမားတွေရဲ့ရဲစက်မှုအစွန်းရောက်မှုနဲ့ပြင်းထန်မှုတို့ကြောင့်လူငယ်မွတ်စလင်တွေသူတို့ကိုတိုက်ကြတယ်လို့ပြောပါတယ်။ဂျာမနီနိုင်ငံကနေပြီးတော့ဒီအစ္စလာမစ်တိုက်ခိုက်ရေးသမားတွေစီကိုတွားပြီးတော့ပူးပေါင်းသူအယောက်400မကားရှိတယ်လို့သူကဂျာမနီရေဒီယိုဌာနတစ်ခုကိုဒီကနေ့ပဲပြောသွားခဲ့ပါတယ်။အဲဂျာမနီနိုင်ငံတွေကနေပြီးတော့ဒီ ISIS အတွက်အသေးခံဘုံးခွဲမှု၅ခုအနည်းဆုံးပြုလုပ်ခဲ့ပြီလို့ယူဆရကြောင်းသူကအဆိုပါတယ်ရှင
်။ယူကရိန်းနိုင်ငံဖြစ်တည်မှုအတွက်ဒီမှာမှုတွေဆက်ရှိနေတဲ့ရှေ့တောင်ဘက်ပိုင်းဒေသနဲ့ပတ်သက်ပြီးချက်ချင်းလက်ငင်းထိရောက်တဲ့ဆွေးနွေးမှုတွေဆောင်ရွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောင်းဆိုလိုက်ပါတယ်။ရုရှားဆွေးရပိုင်းရုပ်မြင်သံကြားအစီအစဉ်မှာမိန့်ခွန်းပြောရမှာအဲ့ဒီဒေသမှာနေထိုင်တဲ့လူတွေရဲ့ဥပဒေနဲ့ညီညွတ်တဲ့အကျိုးစီးပွားကိုကာကွယ်ဖို့နိုင်ငံဖြစ်တည်မှုလိုအပ်တယ်လို့ပြောသွားတဲ့အကြောင်းရုရှားသတင်းဌာနကကြေညာခဲ့ပါတယ်။အခုချိန်ထိရုရှားထောက်ခံသူခွဲထွက်ရေးသမားတွေရုရှားစကားပြောဆိုသူတွေနေထိုင်တဲ့ယူကရိန်းအရှေ့ပိုင်းဒေသမှာအကန့်အသတ်ရှိပေမဲ့ပိုပြီးတိုးတက်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိဖို့အတွက်ရုရှားနိုင်ငံဘက်ကတောင်းဆိုနေပါတယ်။ရုရှားကယူကရိန်းအရှေ့ဘက်မှာစီးရဲလှုပ်ရှားမှုတွေဆက်လုပ်နေဦးမယ်ဆိုရင်ဥရောပသမဂ္ဂအဖွဲ့ EU အနေနဲ့လည်းပိတ်ဆို့တန်းခတ်အရေးယူမှု sanction အသစ်တွေချမှတ်ရလိမ့်မယ်လို့ဒီကနေ့စောပိုင်းကသတိပေးပြောဆိုလိုက်ပါတယ်။ဒါပေမဲ့အဖွဲ့ဝင်28နိုင်ငံတွေကနိုင်ငံတော်များများကရုရှားရဲ့သဘာဝဓာတ်ငွေနဲ့ကုန်သွယ်ရေးပေါ်မှီခိုအားထားရတဲ့နိုင်ငံတွေဖြစ်တာမို့ရုရှားပေါ်ချမှတ်မဲ့အရေးယူပိတ်ဆို့မှုဘလောက်ထိပြင်းထန်မလဲဆိုတဲ့အချက်နဲ့ပတ်သက်လို့ဥရောပသမဂ္ဂတွေမှာသဘောထားကွဲလွဲမှုတွေနက်နက်ရှိုင်းရှိုင်းရှိနေပါတယ်။ရုရှားကယူကရိန်းမှာစစ်ရေးလှုပ်ရှားမှုဆက်လုပ်ရင်အဖွဲ့အစည်းနဲ့ဘယ်လိုအရေးယူမှုအသစ်တွေလုပ်မလဲဆိုတဲ့စီးရင်တစ်ခုပြင်ဆင်ဖို့သတိပေးထားတယ်လို့ဒီကနေ့စောပိုင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာကျင်းပတဲ့အစည်းအဝေးမှာEU ကောင်ဆောင်တွေကပြောဆိုပါတယ် ပိတ်ဆို့တန်ခတ်မှုအသစ်တွေကိုရှောင်ကြဉ်ရင်သမ္မတပူတင်အနေနဲ့အမြန်အေးအယူဆောင်ရွက်ရလိမ့်မယ်လို့လည်းဂျာမနီဝန်ကြီးချုပ်အန်ဂျယ်လာမာကဲလ်ကပြောဆိုလိုက်ပါတယ
်။အရှေ့အလယ်ပိုင်းကဂိုလန်ကုန်းပြင်ဒေသဘက်အစ္စရေးကိုထိန်းချုပ်တဲ့လေပိုင်းနယ်ထဲကိုဝင်ရောက်လာတဲ့စီးရီးယားကပယ်တင်းတဲ့တုံးရင်ကိုသူတို့ပြစ်ချလိုက်တယ်လို့အစ္စရေးကပြောပါတယ်။တနင်္ဂနွေနေ့မှာဖြစ်ပွားတဲ့ဒီဖြစ်ရပ်ဟာကော်ရန်တရာနေဆက်ကိန်းနာမှာဖြစ်တာလို့အစ္စရေးစစ်တပ်ကဆိုပါတယ်။စီးရီးယားသမ္မတဘက်ရှယ်အယ်အာဆတ်ကိုဖျောက်ချနိုင်မှုလှုံ့ဆော်နေကြတဲ့သဘုံတွေနဲ့စီးရီးယားအစိုးရတပ်တွေအဲ့ဒီနေမြေမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားနေတာပါ။အခုလည်းအစ္စရေးဘက်ကိုရောက်လာတဲ့ပယ်တင်းတဲ့တုံးရင်ဟာစီးရီးယားစစ်တပ်ရဲ့ယင်ဖြစ်တယ်လို့ယူဆရပြီးတော့အစ္စရေးလေပိုင်းနဲ့ထဲကိုမတော်တဆရောက်လာခဲ့တာလို့ယုံကြည်ကြောင်းအစ္စရေးတို့ကပြောပါတယ်။အစ္စရေးကအဲ့ဒီ drone ရင်ကို Patriot ဒုံးကျည်နဲ့ပြစ်ခတ်ပြီးတော့ဖျက်ဆီးခဲ့တယ်လို့ပြောပါတယ်ရှင်။
တနင်္ဂနွေနေ့မှာဆိုမာလီယာနိုင်ငံမြို့တော်မိုဂဒီရှုမှာရှိတဲ့ Al Shabaab စစ်သွေးကြွတွေရဲ့အချင်းစခန်းရှိတဲ့ထောင်လိုင်းရုံးကိုဝင်တိုက်တဲ့ဒီစစ်သွေးကြွတွေနဲ့သူတို့ကိုပြန်တိုက်တဲ့လုံခြုံရေးတပ်တွေရဲ့တိုက်ပွဲမှာလူ၁၁ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ဆိုမာလီမျိုးသားထောင်လိုင်းရဲ့လုံခြုံရေးအစအုံတွေကအကျဉ်းတောင်ကိုပိတ်မှတ်ထားတဲ့တနင်္ဂနွေနေ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ Al Shabaab အဖွဲ့ကကြေညာခဲ့ပါတယ်။ပဟိုကျင်းတောင်ဂိတ်ပေါက်အပြင်ဘက်မှာဘုံတဲလာတဲ့ကားတစင်ပောက်ခွဲခဲ့ပြီးတဲ့နောက်အဆောက်အုံကိုတနတ်သမားတွေစီးနှင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်သူအားလုံးကိုဆိုမာလီလုံခြုံရေးအဖွဲ့ကနှိမ်နှင်းတပ်ဖြတ်ခဲ့ပြီးလို့ကြေညာခဲ့တယ်လို့အကျဉ်းသားတယောက်မှလွတ်ထွက်မသွားဘူးလို့တပ်တွေတချို့က VOA ဆိုမာလီသတင်းဌာနကိုပြောဆိုပါတယ်။ဒေသုံသူတွေထဲမှာရက်သားတယောက်လုံခြုံရေးတပ်ဖွဲ့ဝင်၃ယောက်နဲ့ Al Shabaab စစ်သွေးကြွ9ယောက်ပါတယ်လို့ဆိုမာလီဝန်ကြီးဌာနပြောခွင့်ရမဟာမက်ယူဆပ်အိုစမန်ကပြောဆိုပါတယ်။လွန်ခဲ့တဲ့၄နှစ်အတွင်း Al Qaeda ဆက်နွယ်တဲ့စစ်သွေးကြွအုပ်စုရဲ့နယ်နိမိတ်တချို့အာဖရိကသမဂ္ဂအဖွဲ့နဲ့ဆိုမာလီဆိုရာတပ်တွေလက်ထဲဆုံးရှုံးခဲ့ပေမဲ့ဆိုမာလီနိုင်ငံတည်ငြိမ်ရေးအတွက်ချိန်ကြောက်နေတဲ့အန္တရာယ်ဖြစ်အဲ့ဒီအဖွဲ့ကဆက်ပြီးတော့တရှိနေခြင်းဖြစ်ပါတယ်။ဒီအဖွဲ့ဟာဒီနှစ်ထဲမှာလွတ်တော်အဖွဲ့ဝင်၆ယောက်ကိုတပ်ဖြတ်ခဲ့ပြီးသမရနန်းတော် Villa Somalia ကိုလည်းနှစ်ကြိမ်တိုင်တိုက်ခိုက်ခဲ့ပါတယ်။
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာအစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ရဲတို့ကြားတိုက်ခိုက်မှုတွေဖြစ်ပွားတာသတင်းရိုက်ကူးတင်ပြတဲ့ရုပ်မြင်သံကြားအဖွဲ့သားတွေနဲ့တခြားသတင်းတောက်တွေကိုပါကစ္စတန်ရဲကအစတင်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။ပါကစ္စတန်၏သတင်းဌာနတွေကရုပ်သံကင်မရာမန်တွေအများပြားရောသတင်းတောက်တွေရောကိုရဲကပြင်းပြင်းထန်ထန်ရိုက်နှက်ခဲ့တယ်လို့ပါကစ္စတန်မြို့တော်က VOA သတင်းတောက် IS Girl ကပြောပါတယ်။ဒီလိုမျိုးသတင်းတောက်တွေကိုတိုက်ခိုက်မှုကိုဝင်ကြီးချုပ်နဝတ်ရှရစ်နဲ့ရင်းနှီးတဲ့ဝင်ကြီးတူကရောနိုင်ငံတော်ဝန်ကသတင်းဌာနတွေကရောရှုတ်ချကြတာပါဒီလိုအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အချိန်မှာပဲပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရဟီလ်ရှရစ်ကစစ်တပ်တမူးကြီးတွေကိုဒီကနေ့အစည်းအဝေးခေါ်ယူခဲ့ပါတယ်မစ္စတာရှရစ်မဲပြတ်သက်နဲ့အနိုင်ရခဲ့တဲ့2013မေလရွေးကောက်ပွဲမှာမဲမတမာမှုတွေအကြီးအကျယ်ရှိခဲ့တယ်လို့ဆန္ဒပြသူတွေကစွပ်စွဲနေတာပါနိုင်ငံတကာစောင့်ကြည့်သူတွေကတော့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုရှိပါတယ်လို့ပြောပါတယ်မစ္စတာရှရစ်ကလည်းသူယာရုကနှုတ်ထွက်ပေးမှာမဟုတ်ဘူးလို့ပြောပြီးတော့အတိုက်ခံကောင်းဆောင်တွေနဲ့ညှိနှိုင်းပြီးတော့ဖြည့်ရှင်းမှုစ조사ပေးမယ်လေညှိနှိုင်းမှုတွေကအခုထိမအောင်မြင်သေးပါဘူးရှင်
2019ခုနှစ်ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးဖြစ်ရွေးချယ်ခံဖို့အဆိုပြုမြင်စင်းတင်သွင်းမှုနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ထိန်းချုပ်ဆောင်ရွက်မယ်လို့တရုတ်ပြည်မှကြီးအစိုးရထိပ်တန်းဥပဒေအဖွဲ့ကကြေညာလိုက်ပါတယ်။ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးဖြစ်ရွေးချယ်ခံရသူတွေဟာ2019ခုနှစ်ရွေးကောက်ပွဲဝင်ဖို့အတွက်လူများစုစီကကြေကြေပြန့်ပြန့်ထောက်ခံမင်းရဖို့လိုတယ်လို့တရုတ်အစိုးရအာဏာရအမျိုးသားရေးပြည်သူ့ကွန်ဂရက်ကော်မတီအဖွဲ့ကဒီနေ့တနင်္လာနေ့မှာဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။အတိုက်ခံဘက်ကရှင်ပြိုင်သူတွေရွေးချယ်ခံမဲစင်းမှာပါလာရာမျိုးမဖြစ်စေဖို့ထိတ်တန့်ဥရိဖွဲ့ကအခုလိုဆောင်ရွက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကအခုလိုဂျိုတင်စီစီရွေးချယ်မှုတွေလုပ်ရင်မဲဆန္ဒပေးပွဲတွေကအတိတ်ရှိမှမဟုတ်ဘူး။ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုကိုတရုတ်နိုင်ငံရဲ့ဓာတ်ရိုက်ရွေးချယ်မှုကဒီမိုကရေစီအတုပဲဖြစ်စေလိမ့်မယ်လို့ပြောဆိုကြတဲ့ အရင်ဗြိတိရှားကိုလိုနီဟောင်ကောင်ကျွန်းကဒီမိုကရေစီရေထောက်ခံသူတက်ကြွလှုပ်ရှားသူတွေအတွက်ဒီဆုံးဖြတ်ချက်ကဒေါသအမျက်ထွက်စေနိုင်တဲ့အခြေအနေရှိနေပါတယ်
အိန္ဒိယနဲ့ဂျပန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေမြင့်တင်နိုင်မှုရည်ရွယ်ချက်နဲ့ဂျပန်နိုင်ငံကို9ရက်တာခီးစဉ်ဖြစ်နေရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီဟာအိန္ဒိယရဲ့ဘာသာရေးအရအထွတ်မြတ်ထားတဲ့ရှေးဟောင်းဘာယာနတိမြို့ကိုအရာရာခိမိအဆင်ပြေတဲ့မြို့ဖြစ်နေအသွင်ပြောင်းရေးအတွက်မြို့ရဲ့မြေပုံကိုကျိုတိုမြို့တော်ဝင်ဒိုင်ဆာကုကဒိုကဝါကိုပေးအပ်ခဲ့ပါတယ်။မြို့ပြလူနေမှုအတွက်အဆင်ပြေပြေရှိမဲ့သမိုင်းအမွေအနှစ်မြို့ပြဖန်တီးရဲ့အစီအစဉ်အရအိန္ဒိယမြို့တွေကိုသမိုင်းအမွေနဲ့ဆက်ပြီးတော့ထိန်းသိမ်းထားရင်းနဲ့ခိမီမြို့ပြအသွင်ဖြစ်နေပြောင်းမှုကျိုတိုမြို့ကဝိုင်းဝန်းပြီးတော့ကူညီဆောင်ရွက်ပေးမှာဖြစ်ပါတယ်။နှစ်ဖက်လက်တွဲလှုပ်ဆောင်မှုသဘောတူညီမှုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုတော့မနေ့ကမစ္စတာမိုဒီရောဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကရောတက်တည်ဖြစ်နေကြီးနေခဲ့ပါတယ်ရှင်။
ထိတ်တန့်ရောက်တဲ့နေကိုမအေးတန်နာကျော်နဲ့မမိုးဖြူတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့သတင်းဆောင်းပါးတွေကိုတင်ဆက်ပေးပါတော့မယ်အနောက်အာဖရိကမှာလူပေါင်း 1,500 ကျော်ကိုသေဆုံးခဲ့ပြီးဖြစ်တဲ့ Ebola virus ကိုခုခံနိုင်ခြေရှိတဲ့ကာကွယ်ဆေးတစ်မျိုးပေါ်ထွက်လာရေး American ကျန်းမာရေးဌာနကလက်တွေ့သုတေသနကိုအချိန်မြင့်လှုပ်ဆောင်နေပါတယ်။ဒီဆေးဝါးသုတေသနကိုကြီးကြပ်နေတဲ့ကူးစက်မြန်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာ Anthony Fauci ကို VOA သတင်းတောက် Carol Pearson ဆွေးနွေးပြောဆိုထားတာကိုမတ်သိန်ကြီးထိုက်ကပြန်လည်တင်ပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။မြောက်တွေကို Ebola virus ကူးစက်မှုကနေကာကွယ်ပေးနိုင်တဲ့ကာကွယ်ဆေးတစ်မျိုးကိုသုတေသနမှုတွေတွေ့ရှိခဲ့ပါပြီ။အနောက်အာဖရိကဒေသမှာ Ebola virus ကူးစက်ပြန့်နှံ့မှုအခြေအနေကအတော်လေးဆိုးဝါးနေတာမို့ဒီကာကွယ်ဆေးကိုလူသားတွေနဲ့ဆန့်သက်ဖို့ဆိုတဲ့အပေါ်မှာအစောပိုင်းတုန်းကတော့ဝေဖန်မှုတွေအကြီးအကျယ်ရှိခဲ့တာပါ။လူတွေကိုဒီကာကွယ်ဆေးပေးတဲ့အခါမှာဘာဖြစ်လာမလဲဆိုတဲ့အပေါ်သိပ္ပံပညာရှင်တွေဆန့်သက်ရှာဖွေဖို့လိုအပ်နေပါတယ်။အမျိုးသားကျန်းမာရေးအင်စတီကျူကဒေါက်တာအန်သနီဖော်စီကဒီဆန်းသက်မှုကိုကြီးကြပ်လှုပ်ဆောင်နေသူဖြစ်ပါတယ
် So you want to balance the need to get a potentially effective vaccine to the people who need it as quickly as possible
ကာကွယ်ဆေးအမြန်ဆုံးရဖို့လိုအပ်နေသူတွေအတွက်အထူးရောက်ဆုံးဖြစ်နိုင်တဲ့ဆေးရအောင်လှုပ်ပေးဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာပဲအလုပ်ဖြစ်မဖြစ်အနေရရှိမရှိဆိုတဲ့အသုံးဝင်တဲ့အချက်တွေလည်းရအောင်လုပ်ရမှာဖြစ်ပါတယ်
ဘီအန်ရဲ့ကင်းရှင်းချောင်းတက်တည်ပြနိုင်ဖို့ကအရေးကြီးတယ်လို့လည်းဒေါက်တာဖော်စီကပြောပါတယ
် We've had experience with vaccines that you actually think they're going to prevent infection and they make things worse
ကာကွယ်ဆေးကကူးစက်ရောဂါကိုအကာအကွယ်ပေးမယ်လို့ထင်ထားပေမဲ့ပိုဆိုးတာမျိုးလည်းကျွန်တော်တို့ကြုံခဲ့ရဘူးပါတယ
်တကယ်လို့ကာကွယ်ဆေးကအလားအလာကောင်းနေပြီဆိုရင်တော့နောက်တစ်ဆင့်ကရောဂါကူးစက်မှုဖြစ်နေတဲ့နိုင်ငံတွင်းမှာကျေပြန့်တဲ့ဆန့်သက်မှုလုပ်ဖို့ပါဒါပေမဲ့လည်းဒီလိုလှုပ်ဆောင်တာမှလည်းသိပ္ပံနှိမ့်ကြလှုပ်ဆောင်ဖို့ဖြစ်ပါတယ်ကာကွယ်ဆေးပေးထားသူတွေကိုစောင့်ကြည့်ရမှာဖြစ်ပါတယ်။ Ebola virus ကူးစက်မှုကာကွယ်ဆေးက Ebola ရောဂါကုသဆေးဝါးစမ်းသပ်သုတေသနလုပ်ဆောင်ချက်တွေနဲ့အတော်လေးကွဲပြားမှုရှိတယ်လို့ဒေါက်တာဖော်စီကပြောပါတယ
်။ It's not like a drug in which you're giving to a very sick person
ကုသရာတခြားနည်းလမ်းမရှိတဲ့အခြေအနေသိပ်ဆိုးတဲ့လူနာတွေကိုပေးတဲ့ဆေးမျိုးမဟုတ်ပါဘူး။ကာကွယ်ဆေးဆိုတာကကျန်းမာရေးကောင်းတဲ့သူကိုပေးရတာပါ။ဒါကြောင့်သူ့အတွက်အနေနဲ့နည်းနိုင်သမျှနည်းဖို့ပထမအဦးဆုံးစဉ်းစားရမှာဖြစ်ပါတယ်။ကျန်းမာရေးကောင်းတဲ့သူကိုဆေးပေးတာနဲ့ဆေးတစ်ခုခုပေးဖို့လိုနေတဲ့အခြေအနေမကောင်းတဲ့လူနာကိုဆေးပေးဖို့စဉ်းစားတာဟာအခြေအနေလုံးဝမတူပါဘူး
။စိုးရိမ်စရာအကောင်းဆုံးကတော့ Ebola virus ကူးစက်ပြန့်နှံ့မှုဖြစ်နေတဲ့နိုင်ငံတွေမှာအခြေခံအဆောက်အုံကောင်းကောင်းမရှိတာ၊ဆရာဝန်နည်းလွန်းတာ၊ကာကွယ်ရေးလုပ်ဆောင်မှုနည်းလွန်းတာ၊ကုသရေးစင်တာတွေမလုံလောက်တာဒါမှမဟုတ်လဲနေမကောင်းသူတွေကိုကုသပေးဖို့ဆေးမလုံလောက်တာတွေပဲဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတော့ဒီကိစ္စကိုကင်တွယ်လှုပ်ဆောင်ဖို့ဒေါ်လာတန်900တောင်းခံထားတာပါ။ဒီဆေးဝါးဆန့်သက်မှုကခိုင်ခိုင်မာမာအမှခံချက်ရှိလာပြီဆိုရင်တော့နောက်နှစ်အစောပိုင်းလောက်မှာစတင်နိုင်မှာဖြစ်ပါတယ်။အနောက်အာဖရိကကအီဘိုလာကူးစက်ပြန့်နှံ့မှုအခြေအနေတွေကိုအခုကာကွယ်ဆေးနဲ့ထိန်းချုပ်နိုင်ဖို့မျှော်လင့်ထားတဲ့အကြောင်းဒေါက်တာဖော်စီကပြောပါတယ်။ဒါပေမဲ့လည်းဒီကာကွယ်ဆေးကအကျိုးသက်ရောက်မှုရှိလာခဲ့ရင်တောင်မှပဲအခုအီဘိုလာရောဂါဖြစ်ပွားနေမှုအတွက်ဖြေရှင်းချက်တော့မဟုတ်သေးဘူးဆိုပြီးသူကဆက်ပြောပါတယ်
။ We have an ongoing epidemic. We do not have a vaccine, so that's
ကျွန်တော်တို့မှာကပ်ရောဂါတစ်ခုဖြစ်နေတယ်။ကာကွယ်ဆေးမရှိဘူး၊ကုသဆေးမရှိဘူးဆိုတာကလက်တွေ့ကြုံနေရတာပါ။အ ခုကျွန်တော်တို့လုပ်နိုင်တာကကူးစက်မှုကိုထိန်းချုပ်ဖို့ပါပဲ။လူနာကိုတီးတန့်ခွဲထားပြီးတော့ယောဂရှင်ဘသူနဲ့ထိတွေ့ဆက်ဆံတယ်ဆိုတာကိုလိုက်ကြည့်တာတွေလုပ်ပြီးထိန်းချုပ်နိုင်တာမျိုးပါ
။ဒီယောဂကိုထိန်းချုပ်ဖို့တတိထားပြီးကြိုတင်ကာကွယ်တာကအကောင်းဆုံးလုပ်ရလို့ကျန်းမာရေးဆိုင်ရာအရာရှိတို့ကပြောပါတယ်ရှင်။
မတ်သိန်ကြီးထိုက်တင်ပြသွားတာပါအခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ပြပါမယ်မြန်မာနိုင်ငံကအမျိုးသမီးတွေဟာအမျိုးသမီးဖြစ်နေတဲ့အတွက်တရားမျှတမှုရရှိရေးမှာအားနည်းနေသေးတယ်လို့ Justice for Women အဖွဲ့ကမတ်ဝေဝေနုကပြောပါတယ်သူတို့အဖွဲ့ဟာဆိုရင်အမျိုးသမီးတွေအတွက်တရားရေးဆိုင်ရာဝန်ဆောင်မှုတွေကိုအခမဲ့ပေးနေတဲ့အဖွဲ့ဖြစ်ပါတယ်နိုင်ငံရေးလူမှုရေးပိုင်းမှာအမျိုးသမီးတွေတက်တက်ကြွကြွပါဝင်လာဖို့အတွက်စွမ်းရည်မြင့်တင်မှုအသိပညာပေးမှုတွေလှုပ်ပေးတာဟာမြန်မာနိုင်ငံရဲ့အပြောင်းအလဲမှာအထောက်အကူဖြစ်နိုင်တယ်လို့လည်းမတ်ဝေဝေနုကပြောပါတယ်သမရဟောင်း George W. Bush ရဲ့Bush Center ကစီစဉ်တဲ့ဒီနှစ်အတွက်လွတ်လပ်မှုနဲ့ခေါင်းဆောင်မှုသင်တန်းကို American လာရောက်စင်မှာမတ်ဝေဝေနုကို VOA ကတွေ့ဆုံမေးမြန်းထားတာပါမြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခွင့်အရေးရရှိရေးနဲ့ပတ်သက်ပြီးတော့မတ်ခင်ဖြူထွေးကမေးမြန်းထားပါတယ
်မတ်ဝေဝေနုအခုလို့ကျမတို့ VOA ရုံးကိုတခုတခါလာပြီးတော့အင်တာဗျူးပေးတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ်ရှင
်အာခုလို့ဖိတ်ကြားပြီးအင်တာဗျူးပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့မဝဝေနုဟာမြန်မာနိုင်ငံမှာဒီလူခွင့်ရေးအမျိုးသမီးရေးပေါ့နော်အဓိကထားပြီးတော့ဟိုတက်ကြွလှုပ်ရှားနေသူတူတူလို့ကျွန်မသိထားရပါတယ်
ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံမှာဒီအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လာလို့ရှင်ပေါ့နော်အမျိုးသမီးတွေဟာဘလောက်အထိအခွင့်အရေးဆုံးရှုံးနေတယ်လို့ပြောလို့ရမလဲ
ဒီတိုင်းဟိုခြုံကြည့်မယ်ဆိုလို့ရှင်တော့ဥမာအာရှနိုင်ငံတွေထဲမှာခြုံကြည့်မယ်ဆိုလို့ရှင်တော့မြန်မာနိုင်ငံအမျိုးသမီးတွေဟာဒီလူခွင့်ရေးနဲ့ပတ်သက်ပြီးတိတ်ပြီးဆုံးရှုံးခံရတာမျိုးမရှိဘူးလို့ပြောကြတယ်ပေါ့နော်နောက်တစ်ခါဒီမိသားစုထဲမှာလည်းမိခင်ပေါ့နော်အမျိုးသမီးတွေကပို့ပြီးတော့ respect ပေးခံရတယ်လေးထားခံရတယ်ဆိုတာလည်းမှန်ပါတယ်ဒါပေမဲ့တခြားတစ်ဘက်ကနေပြန်ကြည့်မယ်ဆိုလို့ရှင်ဥမာအမျိုးသမီးတွေဟာအခုချိန်ထိအမျိုးသမီးဖြစ်နေလို့ဥမာဒီ sexual violence ပေါ့နော်ဒီလိင်ပိုင်းဆိုင်ရာစော်ကားခံနေရတာမျိုးတွေအများကြီးရှိနေသေးတယ်အဲနောက်တစ်ခုကကြတော့လေဒီအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုတွေလည်းနည်းနည်းလေးပဲရှိနေသေးတယ်နောက်တစ်ခုလည်းဒီလူမှုရေးစီးပွားရေးတွေမှာအမျိုးသမီးတွေအများကြီးနောက်ကျနေသေးရဆိုတဲ့ဟာမျိုးတွေရှိနေတဲ့အခါကျတော့ဒါဟာအမျိုးသမီးအခွင့်အရေးမနဲ့သွားပြီးသက်ဆိုင်တယ်လို့ကျွန်မမြင်ပါတယ်
ဆိုတော့မဝေနုကိုတိုင်ကဒီအမျိုးသမီးရေးကိုလှုပ်ရှားတက်ကြွသူတယောက်အနေနဲ့ရောဒီအမျိုးသမီးခွင့်ရလို့ပြောတာတဲ့ခါကြလို့ရှိရင်ဘလို့ဒီပေါ်မှာယုံကြည်လက်ခံမှုနဲ့ဒီလှုပ်ရှားမှုမှာပါဝင်ပတ်သက်နေတာလဲ
အာကျမအနေနဲ့ပြောရမယ်ဆိုလို့ရှင်မှန်တယ်ကျမတို့အမျိုးသမီးတွေကဥမာကျမတို့ကဒေါအောင်ဆန်းစုကြည်လို့လေးစားအကြံရတဲ့အမျိုးသမီးကောင်းဆောင်တွေရှိရဒါကျမတို့မြန်မာမျိုးသမီးတွေအတွက်တကယ်ဟိုဟိုကံကောင်းတဲ့အရာတစ်ခုလို့ပြောရမှာပေါ့နော်ကျမတို့ကဓာမျိုးလေးစားအလေးထားစရာတစ်ခုရှိရပေါ့အာနောက်ပြီးတော့လေခုနစီးပွားရေးတွေမှာလည်းတချို့ပိုင်းမှာဒီမျိုးသမီးရတက်တက်ကြွကြွနဲ့ပါဝင်လှုပ်ဆောင်လာနိုင်တာရှိရဲ့ဒါပေမဲ့ကျမတို့မျိုးသမီးအခွင့်အရေးကိုမြန်မာပြည်နဲ့ဟိုမြန်မာပြည်မှာမျိုးသမီးအခွင့်အရေးလို့ပြောတဲ့အခါမှာကျမတို့ကဥပမာဒီခုနလိုပါဝင်ခွင့်ရနေတဲ့မျိုးသမီးတစုဓမ္မမဟုတ်ရန်ကုန်မြို့မန္တလေးမြို့အဲ့လိုနေရာတစ်ခွက်ကိုပဲကြီးလို့မရဘူးလို့ကျွန်မမြင်တယ်ပေါ့နော်မြန်မာပြည်လို့ပြောတဲ့အခါမှာကျွန်တော်တို့မြန်မာပြည်ထိတ်ဆုံးကနေအောက်ဆုံးထိမြောက်ပိုင်းကနေတောင်ပိုင်းရှေ့ပိုင်းကနေနောက်ပိုင်းထိမြန်မာပြည်ရဲ့ area အတွင်းမှာရှိနေတဲ့မျိုးသမီးတွေအားလုံးရဲ့အခြေအနေကိုအခြေအနေနဲ့ခြုံငုံပြီးတိုက်တာရမယ်လို့ထင်တယ်ပေါ့နော်အဲ့လိုဆိုတဲ့အခါကျတော့ကျမတို့အဲ့လိုမျိုးကြည့်လိုက်မယ်ဆိုလို့ရှိရင်တခြားဒေသတွေမှာရန်ကုန်မြို့လိုနေရာမျိုးမဟုတ်ဘဲနဲ့တခြားဒီတိုင်းရင်းသားဒေသတွေမှာတခြားဒီဟိုအရန်ဟိုဟိုဟိုဟွာဖြစ်တဲ့ဒီ rural area တွေမှာပေါ့နော်ဘယ်လိုဖြစ်မလဲဆိုအမျိုးသမီးတွေကအများကြီးနောက်ကျနေတဲ့အခွင့်အလမ်းတွေမရဘူးပေါ့နော်ဆိုတဲ့အခါကျတော့ကျမတို့အဲ့ဒါနဲ့တိုင်းတာပြီးတော့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးရှင်ပြီးတော့ပြောလို့ရှိရပါတယ်လှုပ်လို့ရှိပါတယ်အဲ့ဟာကိုအဓိကမြင့်တင်ပေးချင်တာပေါ့နော
်ဒီလိုကြည့်လက်ဒေတာတွေအမျိုးသမီးတွေဆိုလို့ရှိရ
ဟုတ်ကဲ့ပါဟ
ိုဒီအမျိုးသမီးခွင့်ရေးပိုင်းမှာ
ဟုတ်ကဲ့ပါဟ
ိုဒီပမာဟိုသိရှိလာဖို့အတွက်အားနည်းမှုတွေရှိနေ
ပြီဆိုတော့ဟုတ်ပါတယ်အမျိုးသမီးအခွင့်အရေးသိရှိလာဖို့အားနည်းမှုရှိရဲ့အပြင်ကိုအမျိုးသမီးအခွင့်အရေးတွေပါချိုးဖောက်ခံနေရတယ်ဥပမာအမျိုးသမီးဖြစ်လို့ဥပမာလိင်ပိုင်းဆိုင်ရာစောက်ကားမှုခံရတဲ့ဟာမျိုးအမျိုးသမီးဖြစ်လို့ဥပမာပညာရေးမှာနောက်ကျနေတဲ့ဟာမျိုးပညာရေးမှာခွင့်လန်းပုံမရတဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကလည်းအများကြီးရှိနေသေးရဲ့ပေါ့ဟုတ်
ဆိုတော့အမျိုးသမီးတွေကိုယ်တိုင်ရောဒီအခြေအနေကိုအခုမဲ့ဝေနူထောက်ပြတဲ့အခြေအနေတွေကိုသူတို့ကိုယ်တိုင်ရောသိရှိနားလဲကြသလားသူတို့ဟိုသိရှိနားလဲမှုဘိုင်းမှာအားနည်းနေသေးတယ်ဆိုလို့ရှိရင်ရော တည်လာအောင်ဘာတွေလှုပ်ဆောင်ပေးဖို့လုပ်မလဲ
ဘယ်လိုပြောမလဲအမျိုးသမီးတွေကိုနှိုက်ကူ啊ဆိုတော့ကျမတို့လိုအမျိုးသမီးအရေးလှုပ်ရှားနေတဲ့လူတွေပညာတတ်အတိုင်းဝိုင်းကတော့ဒါဟိုပညာတတ်တဲ့အမျိုးသမီးတွေနောက်တစ်ခုကခုနဒီအမျိုးသမီးအရေးကိုဆောင်ရွက်နေတဲ့လူတွေတော်တော်များများတော့ဒါကိုသိရှိမယ်လို့ကျွန်မယုံကြည်ပါတယ်ဒါပေမဲ့စာတက်မြတ်မှုတော့ဟိုကျိလက်ဒေတာတွေမှာနဲနေသေးတယ်ဒီတခြားအတိုင်းသားဒေတာတွေမှာနဲနေသေးတယ်ဆိုတဲ့အခါကျတော့အမျိုးဒီသာမန်မျိုးသမီးတွေကတော့သိပြီးတော့ဒါကိုသဘောပေါက်ဟိုကြမယ်လို့ကျွန်မသိတော့မထင်ဘာကြောင့်လဲဆိုတော့တချို့ကဒါမလို့ဘူးပေါ့နော်အမျိုးသမီးတွေကဒါဒီတိုင်းလည်းနေလို့ဖြစ်တာပဲဆိုတဲ့အမြင်မျိုးလည်းရှိရလေဆိုတော့ကျမတို့အမျိုးသမီးတို့တစ်ခုလုံးဥပမာတိုင်းပြည်တစ်ပြည်ဖွံ့ဖြိုးဖို့ဆိုရင်အမျိုးသမီးရောအမျိုးသားရောဖွံ့ဖြိုးဖို့လိုတယ်ပေါ့နော်အမျိုးသမီးတွေကခုနလိုနောက်ကျကြံခဲ့မယ်ဆိုဖွံ့ဖြိုးလို့မဖြစ်နိုင်ဖွံ့ဖြိုးဖို့ကအတားဆီးဖြစ်နိုင်တယ်ပေါ့ဆိုတော့ကျမတို့ကဒီမသိရအမျိုးသမီးတွေကိုလည်းကျမတို့ခုန awareness raising တွေပေါ့အသိပေးပညာပေးမှုတွေလှုပ်ပေးဖို့လိုတယ်လို့ထင်ပါတ
ယ်ဟုတ်ကဲ့မဝေနုကိုရိုင်းကအခုမျိုးသမီးအဖွဲ့အစည်းနှစ်ခုလောက်မှဥစားမှုအခမ်းအနားနေပြီးတော့ပါဝင်နေတယ်ဒါမှမဟုတ်ဒီဟိုမဝေတို့ရဲ့အဖွဲ့အစည်းတွေကနေပြီးတော့လည်းဒီအမျိုးသမီးစွန့်ရင်မြင့်တင်ရေးဆိုင်ရာသင်တန်းတွေပို့ချတယ်လို့လည်းသိရပါတယ်ဆိုတော့ဒီလိုမျိုးဆက်စွာပြောတဲ့အမျိုးသမီးတွေဘက်မှာဒီသူတို့ကိုယ်ပိုင်ခွင့်ရေးကိုသိဖို့အားနည်းနေတာတွေရှိတာတွေနောက်ဆွဆွပြောတဲ့ဒီဟိုဒီလူတွေကစာသိမ့်မတက်ကြတဲ့အခါမှာနောက်ဟိုစာဝင်နေရုံးကန်ရတဲ့အခါမျိုးမှာဒီအကြောင်းအရာတွေကိုပို့ပြီးတော့မစင်စားနိုင်တဲ့အခြေအနေမျိုးတွေရှိရဲဆိုတော့ခဲ့မန်းဝေဝေနူတို့အဖွဲ့အစည်းတွေနေနေရဟောဒီအခြေအနေတွေကိုပြောင်းလဲလာအောင်မျိုးသမီးတွေနေနေပို့ပြီးတော့ခွင့်ရေးတွေပို့ပြီးတော့ရရှိလာအောင်ဘလို့လှုပ်ရှားမှုတွေကိုဒီကလှုပ်ဆောင်နေလဲ
ဟိုကျမအနေနဲ့ပြောမယ်ဆိုကျမတော့ဒီမျိုးသမီးတွေရဲ့ power ပေါ့နော်အင်အားကိုယုံကြည်ရဲ့အမျိုးသမီးတွေရဲ့ဒီအမျိုးသမီးတွေကိုယုံကြည်ရဲ့ပေါ့နော်ဆိုရခါကြတော့ကျမတို့လုပ်နေတာကခုနပြောသလိုအမျိုးသမီးတွေကိုဟိုအသိပညာပေးမှုတွေပေါ့နော်နောက်တစ်ခုကကြတော့ဒီအမျိုးသမီးတွေကိုအသိပညာပေးမှုဆိုရခါမှာဟို Justice for Women အနေနဲ့ဆိုလို့ရှိရင်ဥပဒေပိုင်းဆိုင်ရာအသိပညာပေးမှုပေါ့ဥပမာလိင်ပိုင်းဆိုင်ရာဟိုစာစောကားခံရတယ်ဆိုလို့ရှိရင်ဘယ်လိုမျိုးဟိုဖြေရှင်းမလဲပေါ့နော်ဒါတကယ်ဘလို့ဆိုလို့ရှိရင်လင်မိုင်းဆိုင်ရာစော်ကားမှုကိုခံနေရတာလေနှုတ်ပိုင်းဆိုင်ရာနောက်ပြီးတော့ဒီကိုထိလက်ရောက်စော်ကားခံရတာနှုတ်နဲ့စော်ကားခံရတာစသဖြင့်ပေါ့နော်အဲ့လိုဟာမျိုးတွေကိုလည်းအတိပေးရနောက်ပြီးတော့အဲ့လိုဖြစ်လာရင်ဘလို့မျိုးဖြေရှင်းမလဲပေါ့နော်အဲ့ဒါမျိုးလည်းအတိပေးရနောက်အမျိုးသမီးအခွင့်အရေးတွေဆိုတာဘာတွေလဲပေါ့နော်အဲ့ဒါမျိုးတွေလည်းပြောပါရဲနောက်ပြီးတော့ဒီအမျိုးသမီးတွေအနေနဲ့လည်းကျမတို့ပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာပြည်ထဲမှာအမျိုးသမီးဖြစ်နေလို့ဒါကသူတို့အနေနဲ့ဒီတရားမျှတမှုရရှိတဲ့နေရာမှာဟိုအားနည်းနေရာကိုတွေ့ရတယ်ပေါ့နော်ဆိုလို့ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကတချို့မျိုးဟိုသမီးတွေဆိုလို့ရှိရင်ပြဿနာကြုံလာပြီဆိုအမျိုးသမီးဖြစ်နေလို့သူကသွားမတိုင်ရဲဘူးဥမာတချို့ဟိုဟာဖြစ်တယ်နည်းနည်းဟိုခုနလိုရှက်စရာအမှုမျိုးဆိုလို့ရှိရင်ဆက်စရာလို့သူတို့ယူဆတဲ့အမှုမျိုးပေါ့ဥပမာလိင်ပိုင်းဆိုင်ရာစော်ကားခံရမှုပဲဆိုပါစို့အဲ့လိုဆိုလို့ရှိရင်သူတို့ကဟိုရှက်ပြီးတော့မသွားတဲ့ဟာမျိုးလို့ဒါမှမဟုတ်ရင်သူတို့ကတယောက်တည်းသွားမှာကြောက်လို့မသွားတဲ့ဟာမျိုးတို့မသွားဘူးဆိုတော့ခုနဟိုတိုင်ဖို့တန်းဖို့တရားစွဲဖို့အဲ့လိုမျိုးအားနည်းနေရနောက်တစ်ခါခုနမိသားစုမှာကိုက influence လုပ်ခံရလို့ဟိုမှာဥပမာယောက်ျားနဲ့မိန်းမပြဿနာဖြစ်တယ်ဆိုရင်တော့မှာယောက်ျားကိုကြောက်ရလို့ဒါမှမဟုတ်ရင်ပတ်ဝန်းကျင်ကိုကြောက်ရလို့သွားမတိုင်တဲ့ဟာမျိုးတွေအဲအကြောင်းအမျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မလို့တရားမျှတမှုရရှိမှုမှာအားနည်းနေတဲ့ဟာတွေကိုကျမတို့အမျိုးသမီးတွေကိုဘလို့လို့ခုနကတော့ဒီဥပဒေပိုင်းဆိုင်ရာပညာပေးမှုပေါ့နော်ဘလို့ channel ကြီးကနေသွားလို့ရလဲ
ပညာပေးမှုအပြင်လိုက်ပါအခုညီဆောင်ရွက်ပေးတာမျိုးရောရှိ
တယ်ရှိပါတယ်ကျွန်တော်တို့စီမှာကျွန်တော်တို့အခု Justice for Women ဆိုလို့ရှိရင်ကျွန်တော်တို့ရှင်းနေအမတွေနဲ့ထောင်ရတာပေါ့နော်ဒီရှင်းနေအမတွေကအရန်တော်တယ်သူတို့ကခုန free legal consultation လို့ဟာမျိုးတွေပေးပါတယ်နောက်ပိုင်းကျရင်ကျွန်တော်တို့ legal aid ထိပေးဖို့
season ဆိုင်ရာအကြံကိုအခမဲ
့ဟုတ်ကဲ့တရားရေးဆိုင်ရာကျညာအခမဲ့ပေးတဲ့ဟာမျိုးတွေဝန်ဆောင်မှုအခမဲ့ပေးတဲ့ဟာမျိုးတွေအထိပါလုံနိုင်ဖို့စူးစမ်းနေရပေါ့နော်လောလောဆယ်ကတော့တရားရေးဆိုင်ရာဝန်ဆောင်မှုအခမဲ့ပေးနေပါတယ်ဟုတ်ကဲ့
ဒီလိုမျိုးသမီးကိစ္စတွေကို
ဟုတ်ကဲ့နောက်တစ်ခုကျတော့ခုနဒီ Women Peace Network Organize Solution တော့ကျမတို့အထူးသဖြင့်ကတော့ဒီမျိုးသမီးတွေကို social activist တွေဖြစ်လာအောင်နောက်တစ်ခါ political activist တွေဖြစ်လာအောင် empowerment လုပ်ပေးရပါတော့ capacity
city building လူမှုရေးပိုင်းမှာတက်တက်ကြွကြွပါဝင်လာအောင်ဟုတ်ကဲ့
နိုင်ငံရေးလူမှုရေးပိုင်းမှာတက်တက်ကြွကြွပါလာအောင်ခုနစွမ်းရည်မြင့်တင်မှုတွေအသိပညာပေးမှုတွေလုပ်ပေးတာပေါ့နော်လုပ်ပေးရခါကျကျမတို့ရည်ရွယ်ချက်ကပါလဲဆိုတော့မျိုးသမီးတွေဟာနိုင်ငံကြီးအခုနပြောတယ်ကျွန်မအမျိုးသမီးတွေကိုယုံကြည်တယ်လို့ပြောတဲ့အခါမှာအမျိုးသမီးတွေဟာပို့ပြီးတော့ငြိမ်းချမ်းချင်ကြတယ်ပို့ပြီးတော့ဒီကိုယ့်ရဲ့မိသားစုဘဝတာယာမှုကိုလိုချင်ကြတယ်ကိုယ့်ရဲ့သားသမီးကိုပို့ပြီးတော့ဟိုအကြောင်း ဟိုအကြောင်းကောင်းကောင်းတက်ရတာမျိုးလို့ပေါ့နော်နောက်တစ်ခါဒီဟိုဥမာအမေတွေဆိုလို့ရှိရင်သူတို့သားသမီးတွေဥမာအစာပို့ပြီးဝဝလင်းလင်းစားရတာမျိုးပို့ပြီးတော့သူကကလေးနဲ့ in touch ပို့ရှိရခါကြတော့ထိတွေ့မှုပို့ရှိရခါကြတော့သူကပို့ပြီးတော့အလေးထားတယ်လေဆိုတဲ့ခါကြတော့သူတို့ကပို့ပြီးတော့ခုနကဖွံ့ဖြိုးတိုးတက်မှုကိုလိုချင်တယ်ငြိမ်းချမ်းတဲ့တိုင်းပြည်ကိုလည်းငြိမ်းချမ်းမှုကိုလိုချင်တယ်ဆိုတော့ကျမတို့ရည်မှန်းတာဘာလဲဆိုတော့ခုနလိုမျိုးသမီးတွေကိုပညာပေးပြီးတော့ဆိုင်းရင်မြင့်တင်မှုတွေလုပ်ပေးပြီးတော့သူတို့ကဒီ activities ထဲမှာပါလာရဲဆိုလို့ရှိရင်တော့ဟိုကျမတို့တိုင်းပြည်အပြောင်းလဲကာလမှာထောက်ကူဖြစ်မယ်ပေါ့နော်နောက်တစ်ခါကကျမရခိုင်ပြည်ကဆိုတော့ရခိုင်ပြည်မှာရှိရကျမတို့အမျိုးသမီးတွေကအများကြီးနှိမ့်ချနေသေးရပေါ့နော်ဆိုတော့အဲ့ဒီအမျိုးသမီးတွေအဲ့ဘက်ကအမျိုးသမီးတွေဆိုင်းရင်မြင့်တင်ပေးခြင်းအဖြစ်ရခိုင်ပြည်မှာရှိရ community တစ်ခုလူဖွဲ့စည်းနှစ်ခုကိုကျမတို့ဒီအတူတကွလက်တွဲလှုပ်ဆောင်နိုင်ပြီးတော့ယုံကြည်မှုတည်ဆောက်ပြီးတော့ငြိမ်းချမ်းရေးကိုတည်ဆောက်နိုင်မှုလည်းရည်ရွယ်ပါတယ
်။ Okay အခုလိုမျိုးလှုပ်ရှားတဲ့အခါမှာရင်ဆိုင်ရတဲ့အခက်အခဲတွေရှိရင်လည်းပြောပြပါအောင်နော်။အမျိုးသမီးကိုကအမျိုးသမီးလှုပ်ရှားရတဲ့သူဖြစ်နေတာရောနောက်ပြောရမယ်ဆိုရင်ကိုကဟိုလူနည်းစုအတိုင်းဝိုင်းလိုပုံစံမျိုးကလာတဲ့လူမျိုးဖြစ်တဲ့အခါကျတော့ရင်ဆိုင်ရတဲ့အခက်အခဲတွေရောပို့ပြီးတော့များသလားဒါမှမဟုတ်ရောဒီအခုဒီလှုပ်ရှားတဲ့အပိုင်းမှာပေါ့နော်အခက်အခဲတွေဘာတွေအဓိကကြုံတွေ့ရသလဲ။
အဓိကအခက်အခဲကတော့ပြောရမယ်ဆိုလို့ရှင်တော့ရှိပါတယ်ဘလိုမျိုးလဲဆိုတော့ဥမာအမျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့စကားကတစ်ခါတလေကြရင်သိပြီးရောဟိုအလေးပေးမခံရတာမျိုးလို့သိရမလားခါကြလို့ရှင်ဟိုသိပြီးရောဥမာအမျိုးသမီးလည်းဖြစ်တယ်ငယ်လည်းငယ်တဲ့အခါကျတော့သိပြီးရောဟိုကိုကဟိုအလေးထားခြင်းမခံရတဲ့ဟာမျိုးတွေပေါ့အဲ့ဒါမျိုးတွေတွေ့ရတယ်respect ပေါ့เนาะ respect တို့နောက်ပြီးတော့ recognition ပေါ့ကျမတို့အတိအမှတ်ပြုခံရမှုအပိုင်းဒီမှာနည်းတာမျိုးတို့တွေ့ရတယ်ဒါပေမဲ့ကျမတို့ဘယ်လိုပဲဖြစ်ဖြစ်အမျိုးသမီးတွေဟာရည်ချင်းရှင်သူ့နေရာနဲ့သူတနေ့ရောက်မယ်လို့ယုံကြည်ရယ်လေအဲ့ဒါပေါ့เนาะအဲ့ဟာတော့ကျမတို့ရဲ့ဒီ cultural concept တစ်ခုလို့ဖြစ်နေပါဘောအမျိုးသမီး decision အမျိုးသမီးတွေတည်ကြပါတယ်ကျမတို့တံပိုးထားကြတယ်ဟုတ်တယ်ဒါပေမဲ့တကယ် decision making level ရောက်တဲ့အခါကျလို့ရှင်အမျိုးသမီးတွေတိတ်ပြီးတော့ဟိုဦးစားပေးမခံရဘူးသူတို့ရဘယ်လိုပြောရမလဲမသိဒီသိပြီး respect လို့မခံရဘူးလို့ကျမခံစားမိရပေါ့เนาะအခုဆိုကျမတို့စီမှာဒီထိမ်းမြားလက်ထက်ခွင့်ဥပဒေပေါ့နော်ဒီ interfaith marriage law ဆိုတဲ့ဟာဒီဗုဒ္ဓဘာသာမျိုးသမီးတွေနဲ့သက်ဆိုင်တဲ့ဒီထိမ်းမြားလက်ထက်ခွင့်ဥပဒေတို့ဘာလို့propose လုပ်လာတဲ့ခါကျတော့ဒီမျိုးသမီးကောင်းဆောင်တချို့မျိုးသမီးရေလှုပ်ရှားသူတွေကနေပြီးတော့ပူပေါင်းပြီးတော့ခုနလိုမျိုးဒီဟာမဖြစ်သင့်ပါဘူးမျိုးသမီးတွေရဲ့အခွင့်အရေးတွေမျိုးသမီးတွေကုန်သိက္ခာတွေဆောင်ကားနေတဲ့ဟာမျိုးတွေဖြစ်တယ်လို့ပြောလာတဲ့အခါမှာအဲ့ဒီမျိုးသမီးတွေကိုအဲ့ဒီမျိုးသမီးကောင်းဆောင်တွေကိုချိန်ချောက်တဲ့ဟာမျိုးတွေသိရမလားခုနဟိုအဲ့လိုဟိုစော်ကားတဲ့ဟာမျိုးတွေအဲ့ဟာမျိုးတွေလည်းကြုံရတယ်ပေါ့ဆိုတော့လုံခြုံမှုတိတ်မရှိဘူးမပေးနိုင်ကျမတို့မရကြဘူးလို့ထင်တယ်ပေါ့အမျိုးသမီးတွေ
ဒီအခုအမျိုးသမီးရေလှုပ်ရှားတက်ကြွနေတဲ့သူတယောက်အနေနဲ့အခုလက်ရှိကိုလှုပ်ရှားခဲ့တဲ့ဖြတ်တမ်းမှုအရာရောပေါ့နော်မြန်မာနိုင်ငံမှာအမျိုးသမီးခွင့်ရေးတွေဟာတိတ်မကြခင်မှာပို့ပြီးတော့အခုထပ်ပို့ပြီးတော့ကောင်းမွန်လာမယ်လို့မျှော်လင့်နေတာတိတ်မကြခင်ကာလတစ်ခုအတွက်ဒီအမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမျှော်လင့်ထားသလဲ
ကျမတော့မျှော်လင့်ပါတယ်ဟုတ်ကဲ့အများကြီးမျှော်လင့်တယ်ဘလို့မျှော်လင့်လဲဆိုဘာကြောင့်လဲဆိုတော့ကျမတို့မှာအခုဆိုလို့ရှိရင်အမျိုးသမီးအရေးနဲ့ပတ်သက်ပြီးနားလည်လာတဲ့လူတွေရမ်းများလာတယ်နောက်တစ်ခါအမျိုးသမီးတွေကိုနှိုက်ကိုကတက်ကြွလှုပ်ဆန်းစွာပါဝင်လာတာကိုတွေ့ရတယ်နောက်တစ်ခုကအမျိုးသမီးအဖွဲ့အစည်းတွေလည်းအများကြီးပေါ်လာတယ်အမျိုးသမီးကောင်းဆောင်တွေလည်းတကယ်ကိုမှန်ကန်တဲ့ဒီ value တွေနဲ့ဟိုရှစ်တိုးလာနေတဲ့ကောင်းဆောင်တွေလည်းအများကြီးပေါ်လာတဲ့အခါကျတော့ကျမယုံကြည်ပါတယ်ကျမတို့ပို့ပြီးတော့ကျမတို့အမျိုးသမီးတွေပို့ပြီးတော့ဟိုနေရာရလာမယ်နောက်ပြီးတော့လေစာခံရမယ်ကျမတို့အခွင့်အရေးပို့ရလာမယ်ပေါ့နော်ခုနလိုမျိုးဒီစော်လိမ်မိုင်းဆိုင်ရာစော်ကားမှုတွေနောက်ပြီးတော့ပညာရေးတွေမှာတိုးတက်လာမယ်နောက်ပြီးတော့ဒီနိုင်ငံရေးမှာပို့ပြီးပါဝင်ခွင့်တွေရလာမယ်အဲ့လိုမြင်ပါတယ်နောက်ပြီးတော့ကျမတို့လည်းအမျိုးသမီးကောင်းဆောင်တယောက်လိုအပ်တယ်လို့ကျမတို့နိုင်ငံမှာယုံကြည်ရပေါ့နော်အဲ့လိုဖြစ်လာဖို့လည်းအရန်ကိုမျှော်လင့်ပါတယ်
ဟုတ်ကဲ့အခုလိုမျိုးချိန်တည်တံ့ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးတင်ပါတယ်မအရင်ပဲ
POA American အတန်ရဲ့တနင်္ဂနွေညပိုင်းစီစဉ်တွေကိုည10နာရီအထိအတန်လွှင့်နေပါတယ
် POA မြန်မာပိုင်းအတန်လွှင့်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များခင်ဗျာတောတာရှင်တို့အခုနားဆင်နေရတာကတော့ BOE မြန်မာပိုင်းစီစီရန်တနင်္ဂနွေညပိုင်းစီစဉ်နေပါလိုင်းဒိုမီတာ25 32 51တို့ကနေထုတ်လွှင့်ပေးနေတာပါမကြာခင်မှာတော့မြန်မာပြည်မှပေးစာများဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီစဉ်တွေကိုနားဆင်ရမှာပါတက်ကြီးစကားအစီစဉ်မှာတော့
ဒါမဲ့အဆိုးတော်ပညာရှင်တယောက်ကြိုးကြိုးစားစားသီးဆိုးဖြောပြေးတင်ဆက်နေချိန်မှာတန်းနိုင်သမျှအနှောက်ရှက်အတားအဆီးမပြုတ်ကြဘူးအဓိက
ဦးဝင်းဖေပြောသွားတာပါဦးဆက်လက်ပြီးတော့အခုနားဆင်ရမှာကတော့ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ပါရန်ကုန်မြို့သစ်စီမံကိန်းဘလို့ဖြစ်တင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါတယ်မတ်အင်ဂျင်နိုင်ကူညီတင်ဆက်ပေးထားတာပါ
ဒီပိုင်းအတွင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ရန်ကုန်မြို့သစ်စီမံကိန်းကြီးအကြောင်းပါပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာဝန်ကြီးချုပ်ဦးမြင့်စေကိုစားရန်ကုန်မြို့သစ်စီမံကိန်းကိစ္စမြို့တော်ဝန်ဦးလာမြင့်ကတဝန်လွှာဖတ်ကြားခဲ့ပါတယ်တဝန်လွှာထဲမှာအစိုးရအဖွဲ့အနေနဲ့ရန်ကုန်မြို့သစ်စီမံကိန်းတစ်ခုလျှို့ဝှက်စီစဉ်ပြီးဖြစ်တဲ့အကြောင်းစုစုပေါင်းဒေါ်လာ15ဘီလီယံလောက်ရင်းနှီးမြှုပ်နှံလုပ်ကိုင်ရမယ်အဲ့ဒီစီမံကိန်းကိုမြမစီရနာမြို့သစ်အများပိုင်းကုမ္ပဏီကတာဝန်ယူအကောင့်ထဲပို့ဖို့ရွေးချယ်ထားပြီးဖြစ်တဲ့အကြောင်းတွေပါဝင်ပါတယ်။ဒီသဝန်လွှာတင်ပြမှုကိုတိုင်းလွှတ်တော်အမတ်တွေအံ့ဩကြသလိုသတင်းကိုကြားသိရတဲ့ပြည်သူတွေလည်းအံ့ဩကြပါတယ်။နောက်ပိုင်းဒီကိစ္စပြည်တွင်းသတင်းမီဒီယာတွေရဲ့ပြင်းထန်တဲ့ဝေဖန်မှုကိုကြုံရပါတော့တယ်။သတင်းမီဒီယာတွေအဓိကဝေဖန်ထောက်ပြခဲ့တဲ့ကိစ္စကတော့ဒေါ်လာ15ဘီလီယံလောက်ရင်းနှီးမြှုပ်နှံမဲ့ကိစ္စဘယ်သူမှမသိတဲ့ကုမ္ပဏီတစ်ခုကိုတိတိကျကျလုပ်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စပါ။တပတ်လုံးလုံးမီဒီယာတွေရဲ့ပြင်းထန်တဲ့ဝေဖန်မှုပေါ်ထွက်လာပြီးနောက်ဩဂုတ်လ28ရက်ညမှာတော့ပြည်ကြေးဝန်ကြီးဌာနဝက်ဘ်ဆိုက်ကတစ်ချက်ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့သတင်းထုတ်ပြန်ချက်ဆိုတာထွက်ပေါ်လာပါတယ်။ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ရန်ကုန်မြို့သစ်စီမံကိန်းဆိုတာဘာပါလဲ။သူတို့ဘယ်လိုကြံစည်ခဲ့ရသလဲ။မီဒီယာတွေရဲ့ဝေဖန်မှုထွက်ပေါ်လာပြီးနောက်ရန်ကုန်တိုင်းအစိုးရအဖွဲ့ဘယ်လိုခြေလှမ်းပြန်ပြင်သလဲ။ဘာတွေဖြစ်ဖြစ်သလဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
လွှတ်တော်ထဲမှာမြို့တော်ဝင်ဦးလာမြင့်တင်ပြခဲ့တာကိုအချင်းချင်းပြန်ပြောရရင်စီမံကိန်းတည်နေရဟာရန်ကုန်မြို့ရဲ့အနောက်ဘက်ပန်းလိုင်မြင့်နဲ့တွန်တေးတူမြောင်ကြားလှိုင်မြင့်နဲ့လှိုင်သာယာတွန်တေးကားလန်းကြားကမြေဧက3000ဝန်းကျင်ပေါ်မှာရထားတယ်လို့ဆိုပါတယ်။အဲ့ဒီစီမံကိန်းကိုမြမစေနာမြို့သစ်အများပိုင်းကုမ္ပဏီကတာဝန်ယူအကောင့်ထဲပို့မယ်ရင်းနှီးမြှုပ်နှံမှုပမာဏကျပ်ဘီလီယံ9000နဲ့အမေရိကန်ဒေါ်လာ10ဘီလီယံရှိမယ်စီမံကိန်းထဲမှာမြို့ပြအခြေခံအဆောက်အုံတွေအပါအဝင်6လမ်းသွာမြစ်ကူးတံတား5ဆင်းပါမယ်လို့ဆိုထားပါဗျ။မြို့တော်ဝင်ဦးလာမြင့်ကဒီကိစ္စအသေးစိတ်ပြောမသွားပေမဲ့ဒီစီမံကိန်းရဲ့စီးပွားရေးပုံသဏ္ဍာန်ဟာရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီကမြို့ပြအင်္ဂါရက်နဲ့ညီတဲ့အခြေခံအဆောက်အုံတွေဖြစ်တဲ့လမ်းတံတားလျှက်စစ်ရေပန်းကြံကစားကွင်းအစရှိတာတွေလုပ်မယ်။ဒါ့အပြင်အစိုးပြုထားတဲ့အခြားမိဘမဲ့ကလေးစာတင်ကြောင်းတစ်ခုဘိုးဘွားရိတ်တာတခုစတာတွေအကောင့်ထဲပေါ်မယ်လို့ဆိုထားပါတယ်။ဒါကကုမ္ပဏီဘက်ကရင်းနှီးမြှုပ်နှံစိုက်ထုတ်ရမယ့်အပိုင်းမှာပြီးရင်တော့ကျန်တဲ့မြေခွက်တွေမှာအကောင့်ထဲပေါ်မာတွေကိုစီမံကိန်းနဲ့ပါတဲ့အပိုင်းအလိုက်ပြန်ပြီးလက်ခွဲရောင်းစားငွေပြန်ရှာအမြတ်ပြန်ရအောင်လုပ်မဲ့စီမံကိန်းမျိုးဖြစ်ပါတယ်။ဟိုတယ်ရီစတိုးဆိုင်ကုန်စုံဆိုင်ကြီးတွေကားဂိတ်တွေလူနေတိုက်ခန်းတွေတံပိုးနဲ့အိမ်ယာတွေရုံးကန်းတွေစိတ်ကန်းတွေအစရှိသဖြင့်ဖြစ်ပါတယ်။လွယ်လွယ်ပြောရရင်မြေခွက်ဖို့မြေပြန်ရောင်းစားဆိုတဲ့စီမံကိန်းမျိုးပါ
။ဒီစီမံကိန်းနဲ့ပတ်သက်ပြီးရန်ကုန်မြို့ကစီမံကိန်းတစ်ခုလိုအပ်တယ်ဆိုတာဘယ်နေရာမှာအကောင့်တွေဖော်မယ်ဆိုတာနဲ့ပတ်သက်ပြီးဘယ်သူမှအငင်းမပွားကြပါဘူး။လိုအပ်တဲ့အချိန်လေးလိုအပ်တဲ့နေရာမှာလုပ်တယ်လို့ပဲသဘောထားကြပါတယ်။ဒါပေမဲ့ဒီလောက်ကြီးမားတဲ့စီမံကိန်းကြီးတစ်ခုဘယ်သူမှမသိတဲ့မြမစီရနာမြို့သစ်အများပိုင်းကုမ္ပဏီကိုတိတ်ဆိတ်လုပ်ပိုင်ခွင့်ပေးလိုက်တယ်ဆိုတဲ့ကိစ္စကိုတော့မေးဖို့ထုတ်ကြပါတယ်ဒီလိုနဲ့မီဒီယာတွေကအဲ့ဒီကုမ္ပဏီဘယ်လိုကုမ္ပဏီဖြစ်တယ်ဘယ်သူဦးဆောင်တယ်ဘယ်မှာခြေစိုက်တယ်အစရှိသဖြင့်စုံစမ်းကြပါတော့တယ်စုံစမ်းဖော်ထုတ်ချက်တွေရအလွန်လွန်ကြီးမားတဲ့စီမံကိန်းကြီးကိုကောင်တယ်ဖော်မဲ့ကုမ္ပဏီရဲ့လိပ်စာဟာရွှေပြည်သာမြို့သစ်မှာဖြစ်နေပါတယ် Komuni mampu ni sehingga lesa dari dua jiro, bayungga mampu si babu. Macam popia je ya, komuni ya madi yening wega, cepat tu tahu pipi. Kena utai wega, cepat kau nasebe si dia lo tiya wade. Alo nereng wega mana wa? Kaya agaro utai usodu pipi, media ni melnya bama mampu si babu. Yang orang soya nyonya muang jo sugaro. Isiman gay komuni de kugo, lupa gue pilih dana patabi. Nengono beka, baju ni mampu ya bulu suwade.
Today media are in a Piduri Adika Sewin Saraga, DC Mangin Jidema, Paduri Yinim Yo Nangui, Yajam Le Suraba. Yango Night Tinganjo Ame Ujogaro, DC Mangin Gaunte Pome Gomni Dema, Winjijo Umyensu Yetta, Yorowin Ulami Yetta, Yen Dutamara Tiha Dura, Diaomi Uye Tari Bawine Lususweb Yosuare. Today media to Chugaro. When Jito Umyesu ne yinide, deo siboye the mari bawin nide subi suswe jabare. Dilo suswe josurari nepatalo, Yango night soya pue bagaro, bama pishina malonage jabau. Ogo la nasashiani nyamada. Yango mute simen gain the name topian jesura topiami. Matami etengala dream puinlim nidazwa pin. Yango mute simen gain dinda call you jingle, sound yet dwami piba jowne. Along Puma Bowen Nine, a Queen Landrigo, Pandi Dwami Pipa Jang, a deep bee, Dimbia Abadi, Subi, Popia Gavare, Gomini the Kugu, let take two low bank with Bede, Gesa, Mapi Shinobe, Bulim Yinda Mushishi, Dinda Coro Melu, Jinsin Jina like that, Pipare.
Hello, what is it? Isimangani and Longima Vare. He do it. Neo Jesaya Gesa, look over them as soon as you be able to Luare. Simangi Pamanaha, hand out with Bibi Sayan Lizzi. ကျောက်ပြူသူစီဝါရေးဇုံနဲ့နိုင်ငံတကာဆက်သွယ်ရေးဩပရေတာခေါ်တဲ့လုပ်ငန်းပမာဏထက်တောင်ကြီးမားနေတဲ့အတွက်ဒီနာရွေးချယ်ရေးအကြံပေးကုမ္ပဏီကိုအရင်ရွေးချယ်ခေါ်ယူဖို့လိုပါတယ်အဲ့ဒီအကြံပေးကုမ္ပဏီကမှတကယ်စီမံကိန်းပေါ်ဆောင်မဲ့ပြည်တွင်းပြပကုမ္ပဏီတွေကိုအခြေခံကြပွင့်လင်းမြင်သာမှုရှိရွေးချယ်ပေးမှာကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
Usitu Aumye, Pirin the Din, don't touch a go, nothing get jar, a pibare, a cool lejara garo, Yama be ma pizza mia canna pibare, ma eat an ajo, dinsa be tabare.
Ringlavashi. ပြီးရောဤကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတဘုံနဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပထမအဦးဆုံးတော့ဗီဒီယိုကိုစာမေးလာတာကြာပြီဖြစ်တဲ့သောရရှင်ဗိုလ်ချုပ်ထိန်ဆိုတဲ့သောရရှင်ရေးလာတဲ့အစာလေး ရုတ်တရက်ကွယ်လွန်သွားတာကတကြောင်မလို့စာရီမရေးပြခဲ့တာအတော်ကြာခဲ့ပါပြီတဲ့စိတ်တွေကတကယ်ညှင်းနေတာမလို့ပါဒီနေ့အတာကူးတဲ့မြန်မာနှစ်ကူးမာတော်မှာနှစ်ဦးဆူတောင်းရေးမပို့နိုင်ခဲ့တာကိုခွင့်လွတ်ပါအမဲမပြတ်တော့အနာဆင်နေသေးပါတခါတလေမှာတိုက်ရိုက်လေလိုက်မှာဝင်ရောက်အဆွေးနှွေးခြင်းပေမဲ့အခွင့်မသာခဲ့ရပါဘူး VOA ဝိုင်းတော်သူဝိုင်းတော်သားတွေစိတ်နှပြချမ်းမာချမ်းသာဘေးပြာဝေးကွာစေကြောင်းဆုမွန်တောင်းပို့သအပ်ပါတယ်တဲ့သရရှင်ဘုဇုတ်ထင်ရေးလာပါဟုတ်ကဲ့ပါမိခင်ကြီးရုတ်တရက်ကွယ်လွန်သွားတဲ့သတင်းကြားရတဲ့အတွက်ကြောင့်မလို့မိသားစုနဲ့ထပ်တူဝမ်းနည်းမိပါတယ်ရှင်ဒီသရရှင်ကသွေးကူညီပေးရေးလူမှုပရဟိတဖွဲ့မှလည်းချုပ်တက်နေတဲ့လူငယ်တွေကိုဝင်ရောက်ကူညီပေးနေပါတယ်ဆိုလို့စိတ်ကြည်နူးမိပါတယ်ဒီသရရှင်နဲ့တက်ဆက်သေးပဲမလေးရှားကသရရှင်စောစောအောင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ
် VOA ကိုကျွန်တော်၅ရက်နှစ်ခရဲကနားထောင်ခဲ့တာအခုကြောင်းပြီးတာ၅နှစ်ကျော်ရှိပါပြီအမြဲတမ်းအားပေးလျက်ပါကျွန်တော်အကြိုက်ဆုံးစီစဉ်ကတော့သိပ္ပံနဲ့ဤပညာကဏ္ဍပါဒေါခင်မျိုးသက်အတန်ကိုလည်းငငယ်ငယ်လေးကအလွတ်ရနေတာပါရုတ်တရက်သူ့အတန်ကြားလိုက်တာနဲ့ကျွန်တော်အယံပျော်မိတာပါကျွန်တော်ဘူမိဗေဒဘာသာရပ်နဲ့ကြောင်းပြီးထားပါတယ်ကျွန်တော်ဝါသနာကတော့နာစာအလုပ်ပါပဲဒါပေမဲ့ဘလို့မှလက်လန်းမမီနိုင်တဲ့ကျွန်တော်ဘဝအခြေအနေကြောင့်အခုလိုသတင်းနဲ့ပဲနှစ်သိမ့်နေရတာပါဗျာကျေးဇူးပြု၍ဒေါခင်မျိုးသက်ကိုပြောပေးပါခင်ဗျာနာစာကဖွင့်ထားတဲ့အကြောင်းတွေမှာကျွန်တော်တို့လိုနိုင်ငံသားတွေဘလို့တက်ရောက်နိုင်မလဲဆိုတာကိုအစီအစဉ်လေးနဲ့ဒေါက်တာဗဒေသာတင်ကိုမေးမြန်းကန်လေးပြုလုပ်ပြီးတော့ထုတ်လွှင့်ပေးပါလို့အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒီသရရှင်မလေးရှားကကိုစောစောအောင်ကဘူမိဗေဒဘာသာရပ်နဲ့အကြောင်းပြထားတယ်ဆိုလို့ဒီသိပ္ပံနဲ့ဤပညာအစီအစဉ်တင်ဆက်ပေးတဲ့အန်တီဒေါခင်မျိုးသက်ကလည်းဘူမိဗေဒဘာသာရပ်နဲ့ပဲမဟာသိပ္ပံဘွဲ့ရထားတဲ့သူဖြစ်ပါတယ်လို့ပြန်ပြီးတော့သတင်းပေးကြပါရနော် ဒီစာကိုရေးပြီးတော့ဒီသောရရှင်မေးထားတဲ့အကြောင်းအရာလေးကိုလည်းအန်တီဒေါခင်မျိုးသက်ကိုပြောပြပေးထားပါရရှင်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Henry Soul ဆိုတဲ့သောရရှင်ကလည်းအချိန်နဲ့တပြေးညီသတင်းမှန်တွေကိုသိချင်လို့ပါတဲ့ဖြစ်နိုင်မြန်မာသတင်းတွေပေါ့ဗျာဆိုပြီးတော့ထိုင်းနိုင်ငံဖူခက်ကသောရရှင် Henry Soul စာရေးလာပါတယ်။နောက်ထပ် Manny ဆိုတဲ့သောရရှင်ကတော့အစီအစဉ်အလုံးကောင်းပါတယ်လို့အတားမှန်သမျှကိုလည်းသတင်းပို့ဖို့အစီအစဉ်ရှိနေပါတယ်တဲ့။ကျွန်တော်က application တွေ download လုပ်ချင်ပေမဲ့ရှာမရတာခက်တယ်ဗျာ။application download လုပ်ဖို့လွယ်လွယ်ကူကူရိုးရိုးရှင်းရှင်းရှိစေချင်ပါတယ်ဆိုပြီးတော့အကြံပြုလာပါတယ်ရှင်။ဟုတ်ကဲ့ဒီသောရရှင်ကိုကျမတို့ဒီလက်ကင်ဖုန်းတွေကနေပြီးတော့ VO ရဲ့ application download လုပ်တဲ့နည်းလေးလို့တို့ရှင်းပြပြချင်ပါတယ်နော်။ iPhone ကပဲဖြစ်ဖြစ် Android telephone တွေကပဲဖြစ်ဖြစ် application download လုပ်မယ်ဆိုရင် application ရှာလို့ရတဲ့နေရာမှာ VOA လို့သာရိုက်ထည့်လိုက်ပါ။အဲ့ဒီခါကျရင် VOA ဆိုတာပေါ်လာပါလိမ့်မယ်။အဲ့ဒါကို download လုပ်လိုက်ပါ။အဲ့ဒီ download လုပ်ပြီးသွားရင်သူကအဆက်ကမေးပါလိမ့်မယ်။ဒီဘာဘာသာစကားလိုချင်ပါလဲဆိုပြီးတော့အဲ့ဒီအခါကျရင်ဒါမြန်မာဆိုပြီးတော့မြန်မာလိုရေးထားတဲ့မြန်မာဆိုတဲ့နေရာကိုရွေးချယ်လိုက်ပါရှင်။ကျမတို့ VOA ကဘာသာစကားပေါင်းစုံနဲ့ကမ္ဘာတစ်လွှားကိုထုတ်လွှင့်ပေးနေတဲ့ဌာနဖြစ်လို့ကျမတို့မြန်မာပိုင်းအစီအစဉ်ကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာပြည်သက်တွေအနေနဲ့မြန်မာဆိုတာကိုရွေးချယ်ရပါမယ်။အဲ့တော့မှဒါကျမတို့မြန်မာပိုင်းကတင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဖတ်ရှုလို့ရမယ်၊နားဆင်လို့ရမယ်။ VOA မြန်မာပိုင်းရဲ့ application download ကြလာမှာဖြစ်ပါတယ်။ဒီကနားဆင်အပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အောင်ဆိုတဲ့သောရရှင်ကလည်းမြန်မာ TV သတင်းတွေကို mobile phone ကတစ်စင်ဓာတ်ရိုက်ကြည့်ရှုနိုင်ဖို့ဘယ်လိုဆောင်ရွက်ရမလဲဆိုတာသိချင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ဒီသောရရှင်အောင်ကိုပြန်ချားပေးရမယ်ဆိုတော့ခုနကသောရရှင်ရဲ့စာရီးကျမပြန်ချားပေးသွားတာလည်းကြားမယ်ထင်ပါတယ်။ VOA season တွေကို tablet တွေ iPhone တို့အဲ့တော့ Android telephone တို့အဲ့ဒီလိုမျိုးဖုန်းတွေကတဆင့်ကြည့်ကျင်နေဆိုတော့ VOA မြန်မာပိုင်းရဲ့ application ကို download လုပ်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အသေးစိတ်ကိုတော့နောက်ထပ်သောရရှင်တယောက်ရဲ့စာကိုခုနကပဲပြန်ကြားပေးသွားလိုက်တာကြားလိုက်မယ်ထင်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်း VOA ကလက်ခံရရှိတာပါ။အဲ့ဒီကအစာတစောင်းကိုပြောပြပေးကြပါတယ်။ဟိုတလောကပဲမြန်မာနိုင်ငံကိုအာဆီယံအစည်းအဝေးလာတက်သွားတဲ့အမေရိကန်ပြည်ထောင်စုကနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကဟိုတယ်တစ်ခုမှာသွားပြီးတော့တဲခုံမှုနဲ့ပတ်သက်လို့မစ္စတာကယ်ရီပြန်သွားပြီးရဲ့နောက်ပိုင်းမှာသတင်းတွေထွက်လာပြီးတော့တော်တော်လေးကရဲရိုက်သွားတာရှိပါရဲ့နော်။ဒါနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်ရဲ့စာကိုအရင်ပြောပြပေးပါမယ်။မြန်မာပြည်ကမက်ခင်ဦးက
အမေရိကန်ကနေနိုင်ငံသားရေးဝန်ကြီးပဲလာလားနိုင်ငံတော်သမ္မတကြီးပဲလာလားတာမန်နိုင်ငံသားတယောက်ပဲလာလာကျမတို့ပြည်သူလူထုကကြိုးဆိုပါရယ်ဒါပေမဲ့နာမည်ပြက်ခရိုနီတွေရဲ့ဟိုတယ်တွေမှာတော့မတဲခိုစေချင်ပါဘူးနိုင်ငံသားရေးဝန်ကြီးမစ္စတာဂျွန်ကယ်ရီကဒဏ်ခတ်ပိတ်ဆို့မှုမှာစည်ရင်းဝင်နေသေးတဲ့ခရိုနီတထေဦးစော်စော်ရဲ့ဟိုတယ်မှာတဲခိုတဲ့ကြားရတော့စိတ်တော်မကောင်းပါဘူးခရိုနီဟိုတယ်မှာတဲခိုတာကြားရတော့တကယ်ပဲစိတ်မကောင်းဖြစ်ရပါတယ်ရှင
်မြန်မာပြည်ကမက်ခင်ဦးသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ပေါ်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်ရှင်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖျော်ဖြေပေးစီမှာတယ်။ထုံးစံအတိုင်းပဲ Billboard မှာ Hot ဖြစ်ဆုံးဒေးနံပါတ်100ဆင်းနဲ့မှာထိပ်ပိုင်းရောက်နေတဲ့သချင်းလေးတပုတ်နဲ့ဖျော်ဖြေပေးပါမယ်။အခုလောလောဆယ် Billboard Hot ဖြစ်ဆုံးဒေးနံပါတ်ဆင်းမှာနံပါတ်5ရောက်နေတဲ့အဆိုတော့ Nico နဲ့ Vince ဘူရဲတီဆိုထားတဲ့ Am I Wrong ဆိုတဲ့သချင်းလေးကိုသောရရှင်တွေနားဆင်ခံစားကြည့်ပါအောင်ရှင်။
Cause everybody doing what they all do. If one thing I know, I fall but I grow. I'm walking down this road of mine, this road that I go home. So am I wrong for thinking that we could be something for real? Now am I wrong for trying to reach the things that I can't see? But that's just how I feel. That's just how I feel.
Billboard Hot 100ဆုံးပြည်နံပါတ်စီးရင်နံပါတ်500ထားတဲ့ Nico နဲ့ Vince တီးဆိုထားတဲ့ Am I Wrong ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။တော့ရှင်နေအချင်းချင်းမြတ်တာဒေးလက်ဆောင်ပေးဖို့တဲ့မြမတခြင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်။အခုတော့တော့ရှင်နေရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ပြောပြပေးသွားခြင်းပါတယ်။ရန်ကုန်တိုင်းလှဲကူးမြို့နယ်မြို့မရက်ကွက်မှာနေထိုင်တဲ့ဒေါ်တန်တန်ဦးကလဲမြေရင်အတင်းအဓမ္မတင်ဟန်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အခုလိုစာရေးပြီးတော့ရင်ဖွင့်လာပါတယ်။
2008ခုနှစ်ကကျမမျိုးသားဆုံးသွားတော့ကျမမိဘဘက်ကနေပြီးတော့အမွေရထားတဲ့လဲမြေကိုဧကနိဘာကိုကျမယောက်ျားရှိစဉ်ကထောက်လန်ရေးဆွေမှုနဲ့မရက်ကအတွင်းရေးမှုတို့ပေါင်းပြီးတော့အရင်ထောက်လန်ရေးအချိန်ဝါကိုသုံးပြီးတော့လဲမြေ၄ဧကကြော်ကြော်လောက်ကိုဝင်ရောက်တင်ပိုက်ပြီးတော့နာမည်တော်ပြောင်းထားကြပါသေးတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့2013မေလတုန်းကတိုင်စာတင်ခဲ့ပါလေရှင်။ဒါကြောင့်2013အောက်တိုဘာမှာအင်းတိုင်းတက်နယ်မူယုံကနေပြီးတော့ဒုဗိုလ်မူကြီးနဲ့အဖွဲ့ဦးဆောင်ပြီးကျမကိုမြို့မရက်ကွက်ရရကယုံမှာလာရောက်စစ်ဆေးမင်းမြန်းခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှားသလားမှန်သလားအကောင်အဆိုးတစုံတရာအကြောင်းပြန်ခြင်းအခုထိလုံးဝမရှိသေးပါဘူး။တစ်နှစ်ကျော်သွားပါပြီရှင်။လက်သိမ်းခံရတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတော်သမ္မတလွတ်တော်ဥက္ကဋ္ဌကြီးတွေဥအောင်ထွဥအောင်သိန်းသိန်းစုံနေပါပြီဘာမှအကြောင်းထူးမလာသေးပါဘူးရှင
်ဒါကတော့လှဲကူးမြို့နယ်ကမိဘဘက်ကအမွေရထားတဲ့လဲမြေတွေအများကြီးအတင်းအဓမ္မသိမ်းယူတာခံရပါတယ်ဆိုပြီးစာရေးရင်ဖွင့်လာတဲ့ဒေါ်တန်တန်ဦးရဲ့စာကိုပြောပြပေးခဲ့တာပါဒီတစ်ပတ်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီလောက်နဲ့ပဲရက်ချင်ပါတယ်နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဖို့ရှိပါသေးတယ်ရှင်ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်နော်။VOE ရေကျွန်တော်ကတော့ VOE ရဲ့ပရိသတ်တူပါဆိုပြီးတော့ကိုထိုက်ကြီးကအမြဲအားပေးလျက်ပါတဲ့ည9နာရီတိုင်းမှာအမြဲတမ်းနားထောင်ဖြစ်ပါတယ်စာတော့မရေးပြဘူးလေအခုတော့တချင်းတစ်ပုတ်တောင်းဆိုခြင်းလို့စာရေးလိုက်ရပါတယ်တဲ့ပဲခူးတိုင်းညောင်လေးပင်မြို့နယ်လက်ပံပုကျေးရွာကဖေဖေဦးလာမြင့်မေမေတော်ကြီးညီလေးမောင်ရန်အောင်ညမလေးမတ်ငယ်မတ်လှိုင်းတူမလေးခိုင်စာဖြိုးလဲလဲဖြိုးစုဒါလီတို့အားလုံးနားဆင်ဖို့အတွက်ပါတဲ့ဒေသန်ရှင်ပူပူရဲ့ဘာမှမလိုဘူးဆိုတဲ့တချင်းလေးကိုထုတ်လွှင့်ပေးဖို့တောင်းဆိုခြင်းပါတယ်ခင်ဗျာဆိုပြီးတော့ကိုထိုက်ကြီးမေတ္တာတည်လက်ဆောင်ပါလာပါတယ်ရှင်ဒီတော့ဒီတစ်ပတ်တော့ကိုထိုက်ကြီးရဲ့စာတစ်စောင်ပဲဖော်ပြပေးဖို့အချိန်ရပါတယ်နော်ကိုထိုက်ကြီးတောင်းဆိုထားတဲ့ပူပူရဲ့ဘာမှမလိုဘူးဆိုတဲ့တခြင်းလေးကိုတေးတောင်းတဲ့ကိုထိုက်ကြီးရောတေးချစ် VOA သောရရှင်နဲ့အားလုံးရောနှစ်ချိုက်ခံစားနိုင်မှုမျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်။စစ်တေရှိမင်းနဲ့ဘာတော့ခဏခဏဒီစကားပြောတာလဲ။ဒီစကားခုံးမင်းချုံနိုင်ရဲ့ဘဝကကဘာကြီးပြတ်နိုင်တယ်။ရှင်နဲ့မှချစ်ပေးကွာလို့အတားယုံကြည်ပေးစမ်းပါ။တတရှိလို့လို့မေနင်ပြောရကငါရဲ့ဘဝအတွက်ဘာကြီးတစ်ခုအပဲငါမလုံးနာနေရင်ပြီးမင်းကိုပုံအပ်ခဲ့တာပဲရှင်နေမှာချစ်ပေးကွာလို့အပ်တာယုံကြည်ပေးစမ်းပါမျက်စိမေးချင်နေမလားပုံစံလို့မရတဲ့ဘဝကြီးလေဘာတို့ချင်နေပုံလေမင်းဝမင်းမရှောင်းလဲပိုတီဆိုထားတဲ့ဘာမှမလို့ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လ ဖရက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ချိန်တိုင်းမှာငါဟာရှုံးမှငါမေမောထွက်ထိုင်မယ်ဆိုရင်နောက်ဆုပေးမှာပါ။ငါလေးမြင့်ရဆိုလာတဲ့စိတ်မြတ်ထင်ငါပြောနေတဲ့ဒါကိုနင်းသိဖို့ကောင်းရဲ့။ဘာမှဖြေသည်ပေးနိုင်သူငါဟာချစ်ပေးပေးနိုင်သူတတ်ချက်ချင်ရမယ်မင်းကငါလေးဝမ်းနေစေချင်ဘူး။ငါမဆုလန်တွေတဲ့ဘုံနိုင်ချင်တယ်
မဲအီတန်နာကျော်တင်ဆက်တဲ့မြန်မာပြည်မှဘေးစာများကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာကတော့တက်ကြီးစကားအစီအစဉ်ဖြစ်ပါတယ်။တီဆိုဖျော်ပြနေတဲ့အမှုပညာရှင်တွေကိုစင်ပေါ်တက်ပြီးမြစ်တာစေတနာတွေနဲ့စုချီးမြင်တာမျိုးရှောင်ရှားကြဖို့ဆရာဦးဝင်းဖေကပြောပြထားပါတယ်။
တော်ရရှင်မြတ်ခင်ဗျာလူသားချင်းချင်းဆက်ဆံကြရမှာမေတ္တာတို့စေရနာတို့ဆိုတာတွေကိုအပေါင်းလက္ခဏာအဖြစ်ယာနှုံးပြည့်နီးပါးကြိုးစို့လက်ခံကြပါတယ်စေရနာနဲ့ကြွေးတာပဲသေစေးတောင်ကြမ်းမောက်ကနေသွန်ပြေးလို့အပြောအပြည့်ပြောတာတွေရှိပါတယ်မေတ္တာစေရနာအမှန်နဲ့လှုပ်ကြတဲ့နေရာတွေမှာအမှားတွေအရှုံးတွေရှိလာရင်တောင်ခွင့်လွတ်တတ်ကြပါတယ်နားလည်းပေးတတ်ကြပါတယ်ဒါမဲ့မေတ္တာစေရနာအရင်ခံရတယ်ဆိုတာမှာအကြောင်းအကျိုးသိမသိမှန်မှန်ဆိုတာတွေကတော့နေရာတိုင်းမှာလိုပဲရှိနေပါတယ်မေတ္တာစေရနာနဲ့လှုပ်တာပါဆိုတိုင်းလက်ခံကြိုဆိုကြဖို့အစဉ်သင့်ဖြစ်နေတတ်ကြပါမယ်စေရနာကဝေဒနာဖြစ်သွားတယ်ဆိုတဲ့ဖြစ်ရတွေလည်းမကြာခဏတွေးကြပါတယ်မြမတေဂီတစင်တင်လောကမှာမေတ္တာစေရနာဘလဘဝနဲ့ပြုမှုလှုပ်ရှားနေကြတာမှန်ပါမယ်ဒီဒီသာသာကြီးကြိုးကြောင်းလွဲမှနေတာတခုကိုဥပမာအဖြစ်မြင်နေကြရတာတွေအတော်များလာပါတယ်ပိဋကကြိုက်တဲ့ဂီတပညာရှင်အထူးသဖြင့်အဆိုးတော်တယောက်စင်တင်ဖျော်ပြနေချိန်မှာသူ့ကိုမေတ္တာစေတနာရေစီကမ်းမျိုးလိုက်ကြပြီးတော့ပိဋကတွေကစင်မော်ကိုတယောက်ပြီးတယောက်တက်တက်လာကြပြီးတော့သီဆိုဖျော်ပြနေစေအမှုပညာတွေကိုပန်းစည်းလက်ဆောင်ပေးခြင်းပန်းကုန်းဆိုပြီးတော့ဂုံပြူခြင်းပစ္စည်းလက်ဆောင်ပေးခြင်းတချို့ဆိုဖလဲတကင်းပြူခြင်းစတာတွေအားပေးကြပါတယ်အမတ်တမဲအပေါ်ရန်သာတွေးကြမယ်ဆိုရင်အောင်မြင်တဲ့အမှုပညာရှင်တယောက်ကိုသူပိသကမေတ္တာစေရနာဘယ်ရွေ့ဘယ်မြအထိထားရှိတယ်ဆိုတာရဲ့အလွန်လှပကြည်နူးပွေကောင်းတဲ့ပြယုတ်ပုံရိပ်ဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်ဒါမဲ့အဆိုးတော်ပညာရှင်တယောက်ကြိုးကြိုးစားစားသီဆိုဖျော်ပြေးတင်ဆက်နေချိန်မှာတတ်နိုင်သမျှအနှောက်ယှက်အတားအဆီးမပြုတ်ကြဘူးအဓိကအရေးကြီးလာပါတယ်မြင့်တာကြောင့်ပဲဖြစ်ဖြစ်စေတနာကြောင့်ပဲဖြစ်ဖြစ်အမှုပညာရှင်ရဲ့အာယုံစူးစီးကြိုးပမ်းနေမှုကိုအာယုံပြောင်းသွားရလေအောင်အာယုံပြတ်သွားရလေအောင်ဘယ်နည်းနဲ့မှမလုပ်သင့်ပါဘူးအမှုပညာရဲ့အဆိုးတော်တွေကိုယ်တိုင်ကလည်းကိုယ်ကိုမြင့်တာစေတနာနဲ့လာပြီးချီးမြှင့်ကြတယ်ဆိုတာကိုဝမ်းမြောက်ကြိုးစိုးနေတဲ့ကြားကပဲသူတို့အမှုပညာအာယုံစူးစိုက်မှုပြက်ပြားယော့နေရတာကိုတော့နှစ်သက်မှုမရှိကြပါဘူးပွဲတစ်ပွဲမှာမြန်မာနိုင်ငံကျော်အစိုးတော်ကြီးမမအေးကိုသူတီးဆိုဖျော်ပြနေတဲ့အချိန်မှာပဲ ဝင်ရောက်စုပေးချင်းမြင့်နာမျိုးကိုအနုအညို့တောင်းပန်ဟန်တာပညာပေးသွားပါတယ်သူဩဇာသူအရှိန်အဝါကြောင့်တခြားစင်တင်ဖြောပြမှုတွေမှာပါဝေဒနာဖြစ်နေရတဲ့မေတ္တာစေနာတွေကိုထိန်းချုပ်နိုင်ကြလိမ့်မယ်လို့မျှော်လင့်မိခဲ့ပြီးမဲ့သိပြီးတော့ထိရောက်မှုမရှိတာကိုဝန်းနေစရာတွေးကြပါတယ်စင်တင်သီးဆိုဖြောပြမှုတွေနဲ့ပတ်သက်လို့အလေးနဲ့ထားတဲ့နိုင်ငံတကာပွဲကြီးတွေမှာမြင့်တာစေတနာနဲ့စင်ပေါ်တက်တက်ပြီးချီးမြှင့်ကြတာမျိုးတွေကိုခွင့်ပြုတာလည်းမရှိပါဘူးတိုးတက်ရင်ကျေးတဲ့ပြည်သက်ကလည်းစိတ်ကူးတဲ့တောင်ထဲကြပုံမရပါဘူးဒီကိစ္စမျိုးတွေကိုပွဲစီစဉ်သူတွေကကြိုတင်ပြီးတော့အနုအညွတ်ရှင်းပြမြင့်တာရက်ခံတမ်းမြစ်ပေးကြမှဖြစ်သလိုပြည်သက်တွေကလည်းနားလည်မှုအပြည့်နဲ့ရှောင်ရှားဆင်ခြင်ရမှဖြစ်ပါတယ်ဒီဆိုဖြောပြမှုပြီးဆုံးသွားတဲ့အခါမှာပိဿာရဲ့မေတ္တာစေတနာကိုဖော်ထုတ်ဖို့သီးခြားအစီအစဉ်လုပ်ပေးနိုင်ပါတယ်။အနုပညာရှင်အဆိုတော်တွေစိတ်အာရုံစူးစိုက်မှုအပြည့်နဲ့ပညာကိုဖြောပြေခွင့်ရကြဖို့အကူအညီပေးကြမှာဖြစ်ပါတယ်ခင်ဗျာ။ဆက်လက်တင်ပြပေးပါမယ်။ကျမ်းမှချမ်းသာကြပါစေ။ကျွန်တော်ဝင်းဖြေပ
ါ။ဦးဝင်းဖြေစီစဉ်တင်ဆက်တဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်စာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နိုင်ကနေ17နိုင်အထိလိုင်းတိုမီတာ3258တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါ VOA ရဲ့တောက်ကြံနေညပိုင်းစီတနင်္ဂနွေညပိုင်းအစီအစဉ်မကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်အေးတနာကျော်ကကြီးညာပေးပါမယ်
အီရန်နိုင်ငံမြောက်ပိုင်းမှာဂျီဟက်ဝါရီတွေစီးနင်းခံရလို့မြို့နေလူတွေနှစ်လကြာပိတ်မိနေပြီးတော့စားရရိတ်ခါနဲ့ဆေးဝါးပစ္စည်းတွေလည်းလျော့ပါလာနေတဲ့အမာလီမြို့ကိုအီရက်တပ်ဖွဲ့ဒီကနေ့ပဲထုတ်ဖောက်ဝင်ရောက်နိုင်ပြီလို့အီရက်အရာရှိတွေကပြောပါတယ်။အမာလီမြို့တဝိုက်မှာ ISIS နိုင်ငံတော်အစ္စလာမစ်နိုင်ငံတော်တပုန်တွေကိုအမေရိကန်ကလေကြောင်းကဆစ်စင်မှုလုပ်ခဲ့ပြီးတော့အဲ့ဒီမြို့မှာပိတ်နေသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပစ္စည်းတွေကိုဩစတြေးလျပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ကလေယာဉ်တွေနဲ့အတူချပေးခဲ့ပါတယ်။ယူကရိန်းနိုင်ငံဖြစ်တည်မှုတွေတင်းမာမှုတွေဆက်ရှိနေတဲ့အရှေ့တောင်ဘက်ပိုင်းဒေသနဲ့ပတ်သက်လို့ချက်ချင်းနိုင်ငံထိရောက်တဲ့ဆွေးနွေးမှုတွေဆောင်ရွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောင်းဆိုသွားပါတယ်။ရုရှားအစိုးရပိုင်းရုပ်မြင်သံကြားအစီအစဉ်မှာမိန့်ခွန်းပြောရမှာအဲ့ဒီဒေသမှာနေထိုင်တဲ့သူတွေရဲ့ဥပဒေနဲ့ညီညွတ်တဲ့အကျိုးစီးပွားကိုကာကွယ်ဖို့နိုင်ငံဖြစ်တည်မှုလိုအပ်တယ်လို့ပြောသွားတဲ့အကြောင်းရုရှားသတင်းကကြေညာခဲ့ပါတယ်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာအစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ရဲတို့ကြားတိုက်ခိုက်မှုတွေဖြစ်ပွားတာကိုသတင်းရိုက်ကူးတင်ပြတဲ့ရုပ်မြင်သံကြားအဖွဲ့သားတွေနဲ့တခြားသတင်းထောက်တွေကိုပါကစ္စတန်ရဲကစတင်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။အိန္ဒိယနဲ့ဂျပန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုမြင့်တင်နိုင်ဖို့ရည်ရွယ်ချက်နဲ့ဂျပန်နိုင်ငံကို၅ရက်တာခီးစဉ်ဖြစ်နေရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအိန္ဒိယရဲ့ဘာသာရေးရအထွတ်မြတ်ထားတဲ့ရှေးဟောင်းဘာယာနတိမြို့ကိုအရာရာခင်မီအဆင်ပြေတဲ့မြို့ဖြစ်နေအတွင်ကူးပြောင်းရေးအတွက်မြို့ရဲ့မြေပုံကိုကျိုတိုမြို့တော်ဝင်ဒိုင်ဆာကုကရိုကဝါကိုပေးအပ်ခဲ့ပါတယ်ရှင
်။တရင်အချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တန်ကြီးထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်သွားမှာဖြစ်ပါတယ်။တော်တာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.